Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂုတ်လ12ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ラインドミーター32 kHz 9383ニャね9383ニャラインドミーター51 kHz 9885とかにダイヤになせないんだろう予断がば投輪避にだってばれしん。で、この日とアシーズンにこうろ、ちますもんがアシーズンムーフィタウユ転設してまばしん。
みんなばしん。ちまけんよたば。てめなけん庭園にこうやないねと漂やてまば。ジャパンアナやパーティーアウトドアマハ、せっかんしあじけね寝びろま追送けばれ。တေးဥဖက်ကချင်းချောက်မှုတွေရှိနေပေမဲ့နိုင်ငံခြားကိုယ်စားလှယ်တွေထပ်လာဖို့အတွက်ထိုင်ဝမ်နိုင်ငံခြားဝန်ကြီးကဖိတ်ခေါ်လိုက်ပါတယ်။ Cincinnati မြို့က FBI ရုံးကိုဝင်ရောက်ဖို့အတွက်စူးစမ်းသူကိုရဲကပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆူမွန်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဆက်သွယ်မေးမြန်းချက်ထဲမှာတော့မြန်မာနိုင်ငံနေကနိုင်ငံရေးပါတီတွေအနေနဲ့နိုင်ငံသားတိုင်းပြည်တစ်ခုကအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံမယ်ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကြိုတင်ပြပြီးတော့ခွင့်ပြုချက်ယူရမယ်ဆိုတဲ့ညွှန်ကြားချက်အပေါ်မှာပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးရဲ့သဘောထားဘယ်လိုရှိပါသလဲ
။ဒါပြည်ထောင်စုကျန်နေတဲ့ဒီနိုင်ငံရေးပါတီတွေရဲ့လှုပ်ရှားခွင့်ကိုဟိုတဘာဝမကျတဲ့ဆန့်တမှုတွေလုပ်လာရင်နိုင်ငံရေးပါတီတွေကပိုးပို့ပြီးတော့ရက်ဒီရတာခက်ခဲလာမယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
။ဆက်သွယ်မေးမြန်းချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်မန္တလေးတိုင်းအိုးဘိုတောင်တွင်မှာတော့အသေးတမ်းအမိန့်ချမှတ်ခံထားရသူတွေကိုကျိုးမိန်ပေးဖို့ပြင်ဆင်လာနေတဲ့အခြေအနေရှိနေပါတယ်။ရခိုင်တမျိုးသားလုံးထောက်ခံထားတဲ့ AA ကနေလွဲပြီးတခြားလက်နက်ကိုင်အဖွဲ့ AA မှာမရှိစေဖို့ AA ဘက်ကကာကွယ်ရေးမူဝါဒတွေလှုပ်ဆောင်နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဒဟားပေးဆဲအောင်ဇေဘိုရီရှားကိုရုရှားကနောက်ထပ်တိုက်ခိုက်နေပြီးဒီတိုက်ခိုက်မှုဟာယူကရိန်းတနိုင်ငံတည်းတင်မကပဲတကမ္ဘာလုံးကိုလည်းပါသက်ဆိုင်တဲ့အတွက်တကမ္ဘာလုံးကိုချင်းချောက်နေတာဖြစ်ပြီးချက်ချင်းတောင့်ပြန်မှုလိုအပ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်ယူကရိန်းမှာရှိတဲ့ဇေဘိုရီရှားနျူကလ িয়ার ဒဟားပေးဆဲအောင်တဝိုက်မှာရုရှားကနေပြီးတော့နောက်ထပ်ပြစ်ခတ်တိုက်ခိုက်မှုလုပ်တာကိုမှတ်တမ်းယူထားတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကကြက်တပရင်းနေနှောင်းပိုင်းသူ့ရဲ့နေ့စဉ်မင်းကွန်းမှာပြောကြပါတယ်။နျူကလ িয়ার ဆေးရုံပြစ်ခတ်မှုအတွက်ယူကရိန်းနဲ့ရုရှားတို့အပြန်အလှန်အပြစ်တင်နေကြတာပါ။နျူကလ িয়ার ဒဟားပစ်ဆေးရုံနေရာကိုဘယ်စီအစိတ်ပိုင်းအဖြစ်မှမသုံးဖို့နဲ့လုံခြုံရေးဘေးကင်းတဲ့စစ်မဲ့ဆုံးဖြစ်နဲ့အရေးပေါ်သဘောတူညီချက်ရဖို့လိုအပ်ကြောင်းကုလသမဂ္ဂထရီတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တချိန်ထဲမှာပဲစစ်တပ်နဲ့တပောင်းဝဘေးဒဏ်ခံရတဲ့ပြည်သူတွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့အစည်း World Central Kitchen တည်ထောင်သူနဲ့ကြက်တပရင်းနေမှာတွေ့ဆုံခဲ့တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။ရုရှားကျူးကျော်စစ်ဆိုက်ဂရင်ကဆက်ပြီးတော့နေရဆွန့်ခွာလာသူတွေကိုဒီအဖွဲ့အစည်းကပိုလန်နယ်ဆက်မှာအကူအညီတွေပေးနေတာဖြစ်ပါတယ်။
Florida ပြည်နယ်မှာရှိတဲ့ American သမ္မတဟောင်းဒေါ်ထရမ့်ရဲ့အိမ်ကိုရှာဖွေတာမှာပြည်ထောင်စုဒုစုံစမ်းစစ်ဆေးရေးဘူရို FBI ကအသုံးပြုခဲ့တဲ့ Federal တရားရုံးရဲ့ရှာဖွေဝရမ်းအမိန့်ကိုအများသိအောင်အမြန်ဆုံးထုတ်ပြန်ပေးဖို့သမ္မတဟောင်းဒေါ်ထရမ့်ကကြာသပတေးနေ့နောက်ပိုင်းကတောင်းဆိုလိုက်ပါတယ်။တရားရေးဝန်ကြီးဌာနက Federal တရားရုံးတစ်ခုကိုဝရမ်းထုတ်ပြန်ပေးဖို့တရားဝင်မြစ်တာရက်ခံပြီးတဲ့နောက်နိုင်ပိုင်းအကြမှာ Trump ကလည်းအခုလိုတောင်းဆိုလိုက်တာပါ။ရှင်းနေကြုံ Merrick Garland ကတော့ဒီဝရမ်းမှာပြည်သူလူထုအကျိုးစီးပွားနဲ့သက်ဆိုင်တဲ့ကိစ္စတွေတော်တော်ပါဝင်နေတယ်လို့ပြောထားပါတယ်။သမ္မတဟောင်း Trump ကဝရမ်းကိုထုတ်ပြန်ပေးမှာကိုမဆန့်ကျင်တဲ့အပြင်ချက်ချင်းထုတ်ပြန်ပေးဖို့ကိုတိုက်တွန်းတောင်းဆိုတယ်လို့သူ့ရဲ့ Truth Social လူမှုကွန်ရက်မီဒီယာမှာရေးသားထားပါတယ်။သူ့ရင်ရှာဖွေခံရတာကိုလည်းမလိုအပ်တဲ့ရှာဖွေမှုလို့ဆိုပြီးတော့ FBI ကိုပြစ်တင်တိုက်ခိုက်ပြောဆိုခဲ့ပါတယ်။အမျိုးတော်မှတ်တမ်းမှတ်ရာတွေကိုသမ္မတဟောင်းဒေါ်ထရမ့်ရဲ့ကင်တွေပုံအပေါ်စုံစမ်းစစ်ဆေးဖို့ခွင့်ပြုချက်ဝရမ်းရအောင်သူကိုယ်တိုင်ခွင့်ပြုခဲ့တဲ့ကြောင်းရှင်းနေကြုံမရစ်ဂါလန်ကပြောပါတယ်သမ္မတဟောင်းထရမ့်ရဲ့အင်ကိုရှာဖွေဖို့အလွယ်တကူဆုံးဖြတ်ခဲ့တာမဟုတ်တဲ့အကြောင်းနဲ့ရှာဖွေတာကိုသမ္မတဟောင်းကိုယ်တိုင်လူသိရှင်ကြားအတည်ပြုခဲ့သလိုနောက်ဆက်တွဲကိစ္စတွေအများပြည်သူအကျိုးစီးပွားနဲ့သက်ဆိုင်တဲ့ကိစ္စတွေပါဝင်နေတာကြောင့်ရှာဖွေဝရမ်းကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဖို့တရားရေးဌာနကခွင့်ပြုချက်တောင်းဖို့ဆုံးဖြတ်ထားကြောင်းလည်းပြောဆိုခဲ့ပါတယ်ရှာဖွေဖို့အတွက်ခိုင်လုံတဲ့အကြောင်းရင်းရှိတယ်လို့စဉ်းစားဆုံးဖြတ်ပြီးတဲ့နောက်ပြည်ထောင်စုတရားသူကြီးတဦးကရှာဖွေဝရမ်းကိုလက်မှတ်ထိုးခဲ့ကြောင်းလည်းရှင်းနေကြုတ်ကပြောပါရခင်ဗျာ
American Piranha Ohio Pine Cincinnati မြို့က Federal အစိုးရစုံစမ်းရေးဘျူရို FBI ရုံးတဲ့ကိုမနေ့တုန်းကဇွတ်တင်းဝင်ရောက်ဖို့ကြိုးစားတဲ့လက်နက်ကိုက်အမျိုးသားကို Ohio Pine ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးဖို့ကြိုးစားရင်နှစ်ဖက်အပြန်အလှန်ထိတိုက်တွေ့ပြီးတဲ့နောက်ရဲကပြစ်ခတ်ဖမ်းဆီးလိုက်တယ်လို့ကြေညာပါတယ်။တစ်ဆုံးသူကအသက်42နှစ်အရွယ် Ricky Schiffer ဖြစ်ပြီးသူ့ကိုနှိမ့်နှိုင်းဖို့ကြိုးစားပေမဲ့ရဲရရှိကိုတနက်နဲ့ချိန်ရွယ်ခဲ့တဲ့နောက်ပြစ်ခတ်ဖမ်းဆီးလိုက်တာလို့ရဲကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သူဟာမနစ်က January 6ရက် American လွှတ်တော်ဝင်ရောက်ဆင်းနစ်တဲ့အချိန်ကဆန္ဒပြရမှာပါဝင်ကောင်းပါဝင်နိုင်ချောင်းနဲ့လွှတ်တော်ဆင်းနစ်မှုနဲ့ဆက်ဆက်ပြီးပြစ်မှုတစုံတရာတရားဆွဲဆိုထားတာတော့မရှိဘူးလို့ရဲကပြောပါတယ်။စုံစမ်းစစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့အသေးစိတ်ကိုတော့မပြောပါဘူး။အခု FBI ရုံးထဲဝင်ဖို့ကြိုးစားတဲ့ Schiffer ဟာ Proud Boys လို့လက်ရအစွန်းရောက်အဖွဲ့တွေတခြားအစွန်းရောက်အဖွဲ့စည်းတွေနဲ့ဆက်နွယ်ပတ်သက်မှုရှိမရှိ Federal အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။သမ္မတဟောင်း Donald Trump ရဲ့ Florida နေမှာအင်မီရောကလှည့်ဝဲမှတ်တမ်းမှတ်ရရယူဆောင်သွားခြင်းရှိမရှိ FBI ကတနင်္လာရှာဖွေခဲ့ပြီးတဲ့နောက်အွန်လိုင်းကနေချင်းချောက်မှုတွေပိုတိုးလာတယ်လို့ FBI ကပြောပါတယ
်။အီရန်ဆိုရရဲ့အဓိကတောင်းဆိုချက်တွေကိုအာမခံနိုင်တဲ့ဆိုရင်2015အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်အသက်သွင်းဖို့ EU ဥရောပသမဂ္ဂရဲ့အဆိုပြုချက်ကိုလက်ခံနိုင်ဖို့ရှိတယ်လို့အီရန်ထိပ်တန်းတန်တမန်တဦးကိုကိုးကားပြီးတော့အီရန်အစိုးရဘက် IRNA သတင်းဌာနကဒီနေ့ကြေညာလိုက်ပါတယ်။အမေရိကန်နဲ့အီရန်တာဝန်ရှိသူတွေဗီယက်နမ်မြို့မှာတဆင့်ကဆွေးနွေးမှု၄ရက်ကြာလုပ်ပြီးတဲ့နောက် EU ဘက်ကအပြစ်သက်အဆိုပြုချက်ကိုတင်သွင်းလိုက်တာဖြစ်တယ်လို့ EU ကတင်လာနေကပြောပါရယ်ဒီအဆိုပြုချက်ထဲမှာနောက်ထပ်အပြောင်းလဲတွေထပ်လုပ်သွားနိုင်မှာမဟုတ်ဘူးလို့ဥရောပသမဂ္ဂအကြီးအကဲတာဝန်ရှိသူတို့ကဆိုပါရယ်အပြစ်သက်ဆုံးဖြတ်ချက်ကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေလာမဲ့သတင်းပတ်အနည်းငယ်အတွင်းမှာချမှတ်နိုင်မယ်လို့မျှော်လင့်ထားတယ်လို့လည်းသူကပြောပါရယ်အီရန်ဆိုရကအဆိုပြုချက်ကိုပြန်လည်သုံးသပ်နေတယ်လို့အမည်မဖော်လိုတဲ့အီရန်တန်တမာတဦးကိုကူကားပြီးတော့ IRNA သတင်းကဆိုပါတယ်။အီရန်ဘက်ကတော့ဘေကင်းလုံခြုံမှုတန်ခတ်ပိတ်ဆို့မှုအာမခံမှုတွေပေးဖို့ကိုတောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ထုတ်မီတာ32 kHz 9303ညနဲ့9383ညလိုက်ထုတ်မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာဟာမြန်မာနိုင်ငံမှာဆန္ဒပြပွဲတရင်ယူရင်အဖမ်းခံခဲ့ရပြီးရပ်ပိုင်းတွင်မှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်အာဏာရပါတီကဩစာကြီးတဲ့အောက်လွှတ်တော်မှဟိုရိုမီချီဝါတာနာဘေဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ချက်တပရင်းနေမှာတွေ့ဆုံပါတယ်ဒီတွေ့ဆုံပွဲကိုဂျပန်မြန်မာရင်ကျေးမှုမြင့်တင်ရေးဥက္ကဋ္ဌပါတက်ရောက်ခဲ့ပြီးနှစ်နိုင်ငံချစ်ကြည်စီးပွားရေးဆိုင်ရာမြင့်တင်မှုတွေ့ဆုံဆွေးနွေးတာဖြစ်ကြောင်းစစ်ကောင်စီကတရင်ထုတ်ပြန်ပါတယ်ဂျပန်လစ်ဘရယ်ဒီမိုကရက်တစ်ပါတီအမတ်ဝါတာနာဘေယုံကတော့သူဟာအောက်ကလ9ရက်ကနေ10ရက်အထိမြန်မာနိုင်ငံကိုသွားမှာဖြစ်ကြောင်းပြောပေမဲ့ဘာကြောင့်သွားမယ်ဆိုတာကိုတော့ထုတ်မပြောပါဘူးမြန်မာနိုင်ငံမှာဆက်အာဏာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုအာဏာသိမ်းစစ်ကောင်စီကပြင်းပြင်းထန်ထန်နှိမ်နှင်းနေချိန်မှာခီးသွားဗီဇာနဲ့မြန်မာနိုင်ငံကိုသွားရောက်တဲ့အသက်26နှစ်အရွယ်ကူဘိုတာဟာဇူလိုင်30ရန်ကုန်ဆန္ဒပြပွဲတစ်ခုမှာဖမ်းခံရတာဖြစ်ပြီးသူ့ကိုပြန်လွှတ်ပေးဖို့ဂျပန်အစိုးရကတောင်းဆိုထားတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအတွင်းကလည်းမြန်မာနိုင်ငံတွင်းကဆန္ဒပြပွဲတွေတရင်ယူခဲ့တဲ့ဂျပန်သတင်းတောက်ယူကီကတ်တီဆူမီကိုမြန်မာစစ်ကောင်စီကဖမ်းဆီးပြီးလေးလကြာမှမေလထဲမှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်
နိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံတာနာအပေါ်မှာနိုင်ငံတော်ရှုဝတ်ချက်အုပ်တွေပုံမှန်နဲ့တရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ပြစ်မှုတစ်စုံတရာမကျူးလွန်ကြောင်းရှွန်တာနာကတရားရုံးမှာမနေ့ကထွက်ဆိုလိုက်ပါတယ်။သူ့အနေနဲ့ပြစ်မှုမကျူးလွန်ကြောင်းနဲ့သူ့အပေါ်မှာဆွဲဆိုထားတဲ့ပုံမှန်တွေဟာမတရားဆွဆွဲမှုတွေသာဖြစ်တယ်လို့လည်းမစ္စတာတာနာကရုံးတော်မှာထွက်ဆိုခဲ့ပါတယ်။ရှွန်တာနာရဲ့ laptop ကွန်ပျူတာထဲမှာတွေ့ရတဲ့စာရွက်စာတမ်းတွေကနိုင်ငံတော်ရှုဝတ်ချက်အုပ်တွေကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတော်တိုင်းမင်္ဂပုတ်ကိုတော်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးချန်ပီယံရှောင်းတောင်းတော့အပါအဝင် NLD ဆိုရလက်ထက်ဝန်ကြီးတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒူးဝန်ကြီးဦးဆက်အောင်တို့ကိုအမှုတွေတတွဲတဲ့တရားစွဲခဲ့တာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်ပြီးတော့ရှေ့လာမှာသတင်းပတ်မှာတော့တော်ဆန်းစုကြည်ကိုယ်တိုင်ထွက်ဆိုဖို့ရှိတယ်လို့လည်းသိရပါတယ်နောက်ပြန်ရှောင်းတောင်းတော့အပေါ်မှာလူမှုကြီးကြပ်ရေးဥပဒေနဲ့ဆွဲဆိုထားတဲ့အမှုကိုလည်းမနေ့ကကြားနာစစ်ဆေးခဲ့ပြီးတော့သူကိုယ်တိုင်ပဲထွက်ဆိုသွားတယ်လို့သိရပါတယ်မနေ့ကရုံးချင်းမှာတော့ဒေါက်ဆန်းစုကြည်ရှောင်းတောင်းတော်ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့ကိုရုံးထုတ်ခဲ့ပြီးအားလုံးကျမ်းမာရေးကောင်းတယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ် ဩစတြေးလျဆူရဘက်ကတော့စစ်ကောင်စီဘက်ကအခုလိုရှောင်တန်းတော့အပေါ်မှာတရားဆွဲထားတဲ့နဲ့ပတ်သက်ပြီးတော့မျှတတဲ့တရားစီရင်မှုရနိုင်တဲ့အပေါ်မှာတန်လျာဖြစ်မိကြောင်းပြောကြားလိုက်ပြီးအ мян ဆုံးလွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
။ထိုင်ဝမ်ကိုအမေရိကန်အောက်တိုတာဥက္ကဋ္ဌနန်စီပလိုစီလာရောက်ခဲ့တာအတွက်တရုတ်ဘက်ကပြင်းပြင်းထန်ထန်တုံ့ပြန်နေမယ်။ဒါဟာထိုင်ဝမ်ရဲ့လွတ်ဆောင်မှုကိုတားဆီးနိုင်မှာမဟုတ်တယ်လို့နိုင်ငံရေးချာကိုစလီရီနောက်ထပ်လာရောက်ဖို့ဖိတ်ခေါ်တယ်လို့ထိုင်ဝမ်နိုင်ငံခြားရေးဝန်ကြီးက VOA ကိုပြောပါတယ်။အမေရိကန်ကိုယ်စားလှယ်လာရောက်ချိန်မှာတရုတ်ကစီးရဲလေ့ကျင့်မှုတွေနဲ့ထိုင်ဝမ်ရေလက်ကြားအခြေအနေမတည်ငြိမ်အောင်လုပ်တယ်လို့ထိုင်ဝမ်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘူးက VOA တီးတန့်တွေ့ဆုံမေးမြန်းချိန်မှာအပြစ်တင်ဝေဖန်လိုက်တယ်လို့ဒါဟာထိုင်ဝမ်ရဲ့နိုင်ငံခြားရေးမူဝါဒကိုပြောင်းလဲစေမှာမဟုတ်ဘူးလို့လည်းပြောပါတယ်။အခြေခံပရီတန်လွှတ်တော်အမတ်တွေပါဝင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဒီနှစ်ကုန်လမှာထိုင်ဝမ်ကိုတွားရောက်ဖို့စီစဉ်နေတယ်လို့ Guardian သတင်းမှာဖော်ပြတယ်လို့အမေရိကန်အောက်တိုတာလူနည်းစုအမတ်ခေါင်းဆောင် Kevin McCarthy ကလည်းတကယ်လို့နိုဗ ెంబర్ ဂျာပြရွေးကောက်ပွဲမှာသူ Republican Party အနိုင်ရရင်အောက်လွတ်တော်ဥက္ကဋ္ဌအနေနဲ့သူထိုင်ဝမ်ကိုသွားမယ်လို့မကြသေးခင်ကပဲပြောကြားခဲ့တာဖြစ်ပါတယ
်။ကာတာနိုင်ငံမှာအခုနှစ်ကျင်းပမယ့်2022ကမ္ဘာဖလားဘောလုံးပွဲကိုမူလကစီစဉ်ထားတာတည်းရဆောပြီးတော့နိုဗ ెంబర్ 20ရက်နေ့မှာဖွင့်ပွဲကျင်းပဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကတညီတညွတ်တဲ့သဘောတူလိုက်ပါတယ်။ပထမဆုံးအဖွဲ့ပွဲစဉ်ဖြစ်တဲ့အင်ရှင်ကာတာနဲ့အီကွေဒေါ်အသင်းတို့ကစားကြမှာဖြစ်ပါတယ်။မူလအစည်းအဝေးရတော့နိုဗ ెంబర్ 21ရက်နေ့ကြာရင်အင်ရှင်ကာတာနဲ့အီကွေဒေါ်ပွဲမတိုင်ခင်မှာဖွင့်ပွဲကိုကျင်းပဖို့အစည်းအဝေးထားပြီးအဲ့ဒီမတိုင်ခင်မှာစီနီဂေါနဲ့နယ်သာလန်အင်္ဂလန်နဲ့အီရန်တို့ပွဲတွေကိုလည်းကစားဖို့အစည်းအဝေးထားတာပါပုံမှန်အဖြစ်တော့ဖွင့်ပွဲခန်းနာကိုပထမပွဲမတိုင်ခင်မှာကျင်းပလေးရှိတာဖြစ်ပြီးတော့အခုလိုဖွင့်ပွဲမတိုင်ခင်ပွဲစဉ်တစ်ခုကိုကစားဖို့အစည်းအဝေးတာဟာအရင်ကတစ်ခါမှမကျင်းပဘူးတဲ့အစည်းအဝေးဖြစ်တာကြောင့်ပွဲစဉ်တွေကိုပြန်ပြင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်အောက်စုအေတဲကစီနီဂေါနဲ့နယ်သာလန်တို့ရဲ့ပွဲကိုတော့ကာတာနဲ့အီကွေဒေါ်တို့လစ်လက်သွားတဲ့နေရာမှာကစားဖို့ရွှေ့ဆိုင်းလိုက်ပါတယ်။ပွဲစဉ်အခြေအနေသုံးသပ်ချက်လက်တွေ့ကျင်းပဖို့စီစဉ်ရတဲ့အနေအထားနဲ့အင်ရှင်နဲ့သက်ဆိုင်ရာနိုင်ငံတွေကြားညှိနှိုင်းပြီးဆုံးဖြတ်လိုက်တာလို့လည်း FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောပါတယ်။လက်မှတ်ဝယ်ထားတဲ့သူတွေကိုသူတို့ကြည့်မဲ့ပွဲစဉ်တွေရွှေ့ဆိုင်းလိုက်တဲ့အကြောင်းနဲ့ပွဲစဉ်အချိန်စီးရင်အသက်မှာကြီးဖို့အကြောင်းဝင်တဲ့အကြောင်းနဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပြောဆိုထားပါတယ်ခင်ဗျာ။
ဩဂုတ်လ12ရက်နေ့တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအတွင်းကနိုင်ငံရေးပါတီတွေအနေနဲ့နိုင်ငံခြားတိုင်းပြည်တစ်ခုခုကအဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်တွေနဲ့တွေ့ဆုံဖို့ရှိတယ်ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကြိုတင်တင်ပြပြီးတော့ခွင့်ပြုချက်တောင်းယူရမယ်ဆိုတဲ့ညွှန်ကြားချက်ဟာလက်တွေ့မကျဘူးလို့ပြည်သူပါတီရဲ့ဥက္ကဋ္ဌဥက္ကကိုကြီးက VOA မြန်မာပိုင်းကိုပြောပါတယ်။ဒီလိုသဘာဝမကျတဲ့ကန့်သက်ချက်တွေကြောင့်နိုင်ငံရေးပါတီတွေရဲ့ရည်တည်လှုပ်ရှား권ပေါ်ထိခိုက်နိုင်တယ်လို့လည်းသုံးသပ်တုံ့ပြန်ပြောဆိုပါတယ်။ဥက္ကကိုကြီးကိုဦးသိန်းထက်ဦးကဆက်သွယ်မေးမြန်းထားတာရှုစားနာဆင်ပါရှင်
။စစ်ကောင်စီကနိုင်ငံရေးမှာထင်ရှား
ဝေကြီးအထောက်ပံ့ကိုရယူတယ်ဆိုရင်ဒါအရေးယူနိုင်တယ်။အဲ့တော့ဥပဒေရပြောရလို့ရှိရင်ဝေကြီးထောက်ပံ့မျိုးကိုဒီပါတီတခုကရယူထားတယ်ဆိုလို့ရှိရင်ဒါစစ်ဆေးတွေ့ရှိလို့ရှိရင်ဒါအရေးယူပေါ့ဒါကဥပဒေပိုင်းဆိုင်ရာပေါ့အဲ့တော့အခုကကျွန်တော်ကဥပဒေနည်းဥပဒေလည်းမဟုတ်ဘူးဒါပါတီတွေကိုစာပို့တာစာပို့တာဆိုတော့အကြောင်းကြားစာပေါ့ဆိုတော့ဟိုလက်တွေ့အရာကပြောရရင်သူ့ရဲ့စာသားအဆုံးနှုံးရနိုင်ငံခြားအခွင့်အရေးတစ်ခုခုနဲ့တွေ့ဆုံခြင်းဆိုတော့ဒီမှာကျွန်တော်တို့ BOA ဆိုရင်လည်းဒါနိုင်ငံခြားအဖွဲ့အစည်းတစ်ခုခုပဲလေ။အဲ့တော့ကျွန်တော်တို့ကအဲ့တော့မီဒီယာနဲ့တွေ့တာရောဒီထဲမှာအကျုံးဝင်သလား။တခါဥမာစာမတီးတယောက်ယောက်ကကျွန်တော်စီဖုန်းဆက်တယ်။ဖုန်းဆက်ပြီဆိုရင်ကျွန်တော်ကဖုန်းချပြီးတော့အဲ့တော့ကျွန်တော်ယူရီပီခွင့်ပြုချက်တောင်းလိုက်ဦးမယ်။ဆိုတာမျိုးကျွန်တော်ကအကြောင်းပြန်ရမှာလား။အဲ့တော့တွေ့ဆုံခြင်းနဲ့နိုင်ငံခြားအထောက်ပံ့ရယူခြင်းနဲ့ကတခြားပြည်ပဲမဆိုင်ဘူးလို့မြင်တယ်။ဘာလို့နိုင်ငံတကာမှာလဲဒါပါတီတွေနဲ့ဒီလိုပဲတွေ့ဆုံတယ်တွင်တွေ့တယ်ဆိုတာတွေကရှိနေကြတာပဲ။ဒါကြောင့်မလို့ဒီကိစ္စကလက်တွေ့သဘောအားဖြင့်သဘာဝမကျဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။ဟိုဥပဒေနည်းဥပဒေအရနဲ့လည်းအကျိုးမဝင်ဘူးလို့ပဲမြင်ပါတယ်။
အဲ့တော့ဥကုကုကြီးတို့အနေနဲ့ဟိုနိုင်ငံခြားအဖွဲ့အစည်းတွေနိုင်ငံခြားသတင်းဌာနတွေနဲ့တွေ့တာမျိုးကိုတော့ဆက်ပြီးတော့လှုပ်သွားမယ်ဆိုတဲ့သဘောလားခင်ဗျ။
ဆောင်ကကျွန်တော်တို့ကဟိုမြန်မာနိုင်ငံမှာပါတီကုံဒီမိုကရေစီတစ်နှစ်ကိုအမှတ်ကံပြေးထားတာ88အာနာသိန်းကလေးကစပြီးတော့ ဒါလက်ရှိဒါ2008ဖွဲ့စည်းပုံအရလည်းပဲအခိုင်အမာအာမခံချက်ပေးထားတော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားခွင့်ပေါ့နော်သူတို့ကိုအားကောင်းတန်ဆွမ်းအောင်လုပ်ရမယ့်အချိန်မှာတောင်မှအခုကပြည်တွင်းမှာနိုင်ငံရေးဆိုရင်အယုံကြည်မရှိတဲ့လောက်ကိုဖြစ်နေတဲ့အချိန်မှာဒါပြည်တွင်းမှာကြံနေတဲ့ဒီနိုင်ငံရေးပါတီတွေရဲ့လှုပ်ရှားခွင့်ကိုဟိုတဘာဝမကြတဲ့ကန့်သတ်မှုတွေလုပ်လာရင်နိုင်ငံရေးပါတီတွေကပိုးပို့ပြီးတော့ရက်တီရတာခက်ခဲလာမယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုနိုင်ငံရေးပါတီတွေအနေနဲ့ဒီနိုင်ငံရေးနိုင်ငံသားတိုင်းပြည်တစ်ခုခုကအဖွဲ့အစည်းလူပုဂ္ဂိုလ်တွေနဲ့တွေ့ဖို့ရှိတယ်ဆိုရင်ကြိုတင်ခွင့်ပြုချက်ရမယ်ဆိုတော့ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့သဘောထားအမြင်ကိုဥကကိုကြီးကိုဥသိမ်းထိုက်ဦးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အိုးဘိုတောင်ဘက်ကအခြေအနေကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းအိုးဘိုတောင်တွေမှာတည်တံအမိန့်ချမှတ်ခံထားရတဲ့သူတွေကိုကြိုးမိန်ပေးဖို့ပြင်ဆင်လာမှုတွေရှိနေပါတယ်။ဒီလိုရှိနေတဲ့အပေါ်မှာကြိုးပေးမှုတွေထက်ရှိလာမလားဆိုပြီးမိသားစုဝင်တွေနဲ့နိုင်ငံရေးအကျဉ်းသားစောင့်ကြည့်သူတွေဘက်ကစိုးရိမ်မှုတွေရှိလာနေပါတယ်။စစ်ကောင်စီဘက်ကလည်းတည်တံပေးခံရသူတွေနဲ့ပတ်သက်လို့ဥပဒေတိုင်းသာဆက်လက်လှုပ်ဆောင်မယ်လို့ပြောဆိုပါတယ်။ဒီသတင်းရန်ကုန်ကပေးပို့ထားတာကိုမတ်အင်ချင်းနိုင်ပြောပြပေးပါရှင်။
စစ်ကောင်စီကနိုင်ငံရေးမှာထင်ရှားသူတွေဖြစ်တဲ့ကိုဂျင်မီနဲ့ကိုဖြိုးစရာတို့အပါအဝင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ကိုလာမျိုးအောင်ကိုအောင်သူရစော်တို့လေးဦးစလုံးကိုမကြသေးခင်ကကြိုးမိတ်ပေးစီရင်ခဲ့မှုနဲ့ပတ်သက်လို့နိုင်ငံတကာဘက်ကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာအခုတခါအိုးဘိုထောင်တဲကတေးတန်အမိတ်ချမှတ်ခံထားရသူတွေနဲ့ပတ်သက်လို့ထပ်မံပြင်ဆင်မှုတွေလှုပ်လာတာဖြစ်ပါတယ်အမည်မဖော်လိုသူထောင်တွင်းအရေးမြစ်ကတေးတန်အမိတ်ချမှတ်ခံထားရသူတွေနဲ့ပတ်သက်လို့အခုလို VOA ကိုပြောပြလာတာဖြစ်ပါတယ်
ကျိုးပေးတဲ့24ယောက်ကျိုးပေးမဲ့24ယောက်ကိုလာပြီးတော့ကျိုးရပါလေ။ဟိုင်ဒီကျမ်းမာရေးလာဖြစ်သွားတယ်ဆိုရယ်စဉ်းစားခုလေရ
တယ်။ဒါနဲ့ပတ်သက်လို့အိုးဘိုတောင်ဘက်ကအာဏာပိုင်တွေဘက်ကဆက်သွယ်ရမှာတော့ဖြေကြားဖို့မရှိဘူးလို့တုံ့ပြန်ပါတယ်။အကျဉ်းဥစည်းဌာနရဲ့အမည်မဖော်လိုတဲ့ပြောခွင့်ရဒုတိယညွှန်ကြားမှုချုပ်ကတော့ကြိုးမိတ်ပေးစီရင်မှုတွေနဲ့ပတ်သက်လို့ VOA ကမေးရမှာဝေဖန်မှုတွေရှိပေမဲ့နိုင်ငံဥပဒေအတိုင်းသာဆက်လုပ်သွားမှာဖြစ်တယ်လို့အခုလိုတုံ့ပြန်ပြောဆိုပါတယ်။
အော်အဲ့လိုအခုကြားတဲ့သတင်းတိုင်းတော့မဟုတ်ဘူးခင်ဗျကျွန်တော်တို့ကပုံမှန်လုပ်ရတဲ့လုံထုံးလုံးကြီးများအတိုင်းနဲ့လုပ်နေပါလေကျွန်တော်တို့ကလုံထုံးလုံးကြီးဥပဒေအမိန့်ညွှန်ကြားတဲ့အတိုင်းပဲကျွန်တော်တို့လုပ်ပါပါလေသူ့မှာဒီလိုကိစ္စမျိုးဆိုတာကသူ့မှာလုပ်ရတဲ့လုံထုံးလုံးကြီးလုပ်ငန်းရှင်အဆင့်အင်ရှိပါလေလုပ်ငန်းရှင်တွေအတိုင်းဆောင်ရွက်နေတယ်လုပ်ငန်းရှင်တွေပြီးသွားရင်တော့ပြီးသွားတဲ့အတိုင်းကျွန်တော်တို့ဆောင်ရွက်ပါမယ်
အချင်းထောင်တွေရဲ့သဘောတဘာဝအရာတေတံကြခံရသူတွေကိုဂျမ်းမာရေးစစ်ဆေးမှုတွေလှဆင်ဆောင်ရွက်ပေးတာမျိုးလုံးလေးလှုပ်ထားရှိပေမဲ့အခုစစ်ဆေးတာကတော့ဘယ်လိုပုံစံနဲ့စစ်ဆေးသလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရပါဘူးစစ်ကောင်စီဘက်ကကိုဗစ်စီကံချက်တွေကိုအကြောင်းပြပြီးအခုချိန်ထိလည်းပြစ်ဒဏ်ကြခံရသူတွေကိုမိသားစုတွေနဲ့တွေ့ဆုံခွင့်မပေးတာတွေကြောင့်ထောင်တွင်းအခြေအနေတွေကိုတိတိကျကျသိဖို့ခက်ခဲနေပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကဥထွန်းချီကတော့စစ်ကောင်စီရဲ့လုပ်ရက်ဟာဥပဒေမဲ့လုပ်ရက်တစ်ခုဖြစ်နေတာမို့အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အသက်လုံခြုံရေးဟာအထူးစိုးရိမ်စရာဖြစ်နေတယ်လို့ဝေဖန်ပြောဆိုပါတယ
်။တည်တာပေးတဲ့ကကသူတို့ကစစ်ကောင်ရုံးနဲ့အကျဉ်းရုံးကြီးစစ်တာညီတိရှင်းနေမှာလိုက်ပါဆောင်ရွက်ဖို့မရှိဘူးတော့ညာ။ဥပဒေတွေအားလုံးကိုတည်ဆဲဥပဒေတွေရောကျင်းတော်ဥပဒေရောကျင်းတော်လက်ဆွဲရောနိုင်ငံတကာစာနှုန်းတွေရောနိုင်ငံတကာပြားစီရင်မှုအဲ့ဒါတွေအားလုံးကိုသူတည်ထားတာလေ။ဘာကြောင့်လဲဆိုတော့အစိုးရကအကြမ်းဖက်သမားတွေရှိမှာဘာဥတွေမှမရှိဘူး။အဲဒီတည်တာပြီးတာနဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အသက်အမြင်ကိုတော့အလွန်တရာမှအစိုးရပြီးတယ်။နော်လူမသိသူမသိအညာတရအဲဒါတည်တာပြီးတာတဲ့လူတွေကိုဘယ်လိုများသူတို့လုပ်နေကြလဲဆိုတာကတော့အမိဘေးကထုတ်ချရတယ်အများကြီးဖြစ်
မြန်မာနိုင်ငံမှာတေရန်စီရင်ချက်ကိုကြိုးမိန့်ပေးတာက1989ခုနှစ်မတ်လတုန်းကနောက်ဆုံးဖြစ်တယ်လို့သိရပါတယ်။အဲ့ဒီတည်းကကြိုးမိန့်ပေးတာရက်ခက်ပြီးနှစ်ပေါင်း30အကြာစစ်ကောင်စီလက်ထက်မှာကိုဂျင်မီတို့ကိုကြိုးမိန့်ပေးစီရင်ခဲ့တာပါ။အရင်ကနိုင်ငံရေးအတိုက်ခံတွေကိုကြိုးမိန့်ပေးကွပ်မျက်ခဲ့တာကတော့1986ခုနှစ်တုန်းကကျောင်းသားကောင်းဆောင်ဆလိုင်းတင်မာဦးနဲ့1989ခုနှစ်မှာဗိုလ်ကြီးအောင်ကျော်မြင့်တို့ကိုတေတံကွပ်မျက်တာနောက်ဆုံးဖြစ်ပါတယ်။နောက်ပိုင်းတေတံကြိုးမိန့်ပေးခံရသူတွေကိုတော့ကွပ်မျက်စီရင်တာမရှိဘဲလူငယ်ချမ်းသာခွင့်အမိန့်တွေနဲ့နှစ်ရှည်ထောင်ဒဏ်တွေပြောင်းခဲ့ပါတယ်။
မန္တလေးတိုင်းအိုးဘိုတောင်တွေမှာတေတံအမိန့်ချမှတ်ခံထားရတဲ့သူတွေကိုကြိုးမိန့်ပေးဖို့ပြင်ဆင်မှုရှိလာနေတဲ့အနေအထားရန်ကုန်ကပေးပို့လာတဲ့သတင်းမတ်အင်ဂျင်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာလက်နက်ကင်အဖွဲ့တစ်ဖွဲ့တည်းရှိရေး AA လက်နက်ကင်ဖွဲ့ရဲ့သဘောထားကပရိပခါတွေပို့ပြီးကြီးထွားလာနိုင်တယ်ဆိုပြီးရခိုင်ပြည်လူမျိုးရေးပါတီ ANP ကနေပြီးတော့ပြောဆိုလိုက်တဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တပ်ဖွဲ့တို့ကြားမှာစီရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာ AA အဖွဲ့ကနေလွှဲရင်တခြားလက်နက်ကိုင်အဖွဲ့ရှိနေဖို့မလိုအပ်ဘူးလို့မနေ့တုန်းက AA ဘက်ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီဘက်ကတော့ဒီလို AA အဖွဲ့ရဲ့ပြောဆိုချက်ပေါ်ပြန်ပြီးတော့တုံ့တက်ဖို့တုံ့ပြန်ပါတယ်။ဒီလိုတစ်ဖက်နဲ့တစ်ဖက်နဲ့အပြန်အလှန်ပြောဆိုမှုတွေကရခိုင်လက်နက်ကိုင်တပ်ဖွဲ့အချင်းချင်းကြားပဋိပက္ခတွေပိုးပြီးတော့ကြီးမလာဖို့ဆွေးနွေးရေးလမ်းကြောင်းကိုဆက်ပြီးတော့သွားတင်တယ်လို့လည်းရခိုင်ရေးကျွမ်းကျင်သူတွေကတုံ့တက်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုစံကျော်ပြောပြပေးပါရှင်
။ရခိုင်လက်နက်ကိုင် AA အဖွဲ့အနေနဲ့ရခိုင်ပြည်နယ်မှာရခိုင်တမျိုးသားလုံးထောက်ခံထားတဲ့ AA အဖွဲ့ကလွဲပြီးတခြားလက်နက်ကိုင်အဖွဲ့တွေမရှိစေဖို့ကာကွယ်ရေးမူဝါဒချမှတ်လှုပ်ဆောင်နေရလို့မနေ့ကသတင်းစာရှင်းလင်းပွဲမှာ AA ပြောခွင့်ရခိုင်တုခါကပြောဆိုသွားတာဖြစ်ပါတယ်
။ဆိုကြရခိုင်ပြည်မှာလက်နက်ကိုင်တပ်ကြီးဟိုအများကြီးဟင်းလို့မရပါဆိုကြ proposal လင်းကြီးတို့ကကျွန်တော်တို့တွေအမျိုးသားလုံးကထောက်ခံထားတယ်ခိုင်တပ်တော်ကလွှဲလို့ကျွန်တော်တို့နောက်ထပ်တက်ပြီးမလိုအပ်ပါဆိုကြီးပြောဖို့ဆိုကြီးရန်ချမ်းဆိုတော့ကျွန်တော်တို့ဤကာကွယ်ရေးမူဝါဒလေးဖိတ်ပါ
ရခိုင်ပြည်နယ်မှာလက်နက်ကင်တပ်တွေအများကြီးရှိနေလို့မရပါပြောရရင်တော့တမျိုးသားလုံးကထောက်ခံထားတဲ့ရခိုင်တပ်တော်ကလွှဲလို့နောက်ထပ်တက်တွေမလိုအပ်ပါအရာကအေအဖွဲ့ရဲ့ကာကွယ်ရေးမူဝါဒတစ်ခုလည်းဖြစ်ပါတယ်လို့ပြောဆိုသွားပါတယ်။လက်ရှိရခိုင်ပြည်နယ်မှာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အပါအဝင်တခြားအဖွဲ့တွေလည်းရှိနေတာပါ။အေအဖွဲ့အနေနဲ့အခုလိုပြောဆိုတာဟာရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုတိယဗိုလ်မှူးကြီးခန့်ကျော်စိုးကကန့်ကွက်ပါတယ်
။ဒါကြောင့်သူတို့ပြောတဲ့စကားဟာသူတို့ဆန်ရှင်ဖို့တော့လူတွေကိုကျွန်တော်တိုးတက်တယ်။ဒါနိုင်ငံရေးလေဒီဟာမရှိဘူးနိုင်ငံရေးအတွေးခွန်မရှိကျွန်တော်တို့ရခိုင်ပြည်လွတ်မြောက်ပါတီကတော့ဒါနိုင်ငံရေးကိုနိုင်ငံရေးအရာဖြစ်ဆဲရမယ်စပွဲမှာဖြစ်ဆဲရမယ်ဆိုတဲ့အတွေးခွန်နဲ့ပြည်သူကိုဒုက္ခမရောက်စေချင်လို့ပေါ့နော်ဒါ NCA လဲဆိုက်စပီးယားလမ်းမထူတော့ NCA လမ်းကြောင့်ပေါ်မှာမုန်တီလို့ပေါ့နော်စိတ်မရတဲ့ပြည်သူစလိုက်ကိုတောင်းနေတဲ့အချိန်မှာတော့သူတို့ဟာဘယ်လိုမြင်လဲဆိုတော့မနာလိုဘူးပေါ့ဝန်တူတွေပေါ့ဒီနေ့အဆင်နေပြီသူတို့ဟာဘယ်လိုပြောမလဲလူမိတ်ခံတာပေါ့ဗျာလူမိတ်စကားပြောတာပေါ့ဒါဖြစ်လို့ဆိုပြီးတော့အမျိုးသားရဲ့နာတက်တက်လို့တော့အမျိုးသားရဲ့အချင်းချင်းအုံမြက်ဖြစ်တဲ့အတွေးခေါ်တွေခံယူချက်တွေအမျိုးသားရဲ့မုံပေါ်တွေသူတို့မှမရှိဘူးလက်နက်အာဂုဏဂန်စတန်လို့လို့မာဖီးယားဂိုင်းလို့လုံးနေတာလို့ပဲကျွန်တော်သိတတ်မိပါတယ်ခင်ဗျ
ရခိုင်လက်နက်ကိုင်အေအဖွဲ့အနေနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေပေါင်းစည်းရေးအတွက် ALP ပါဝင်ရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့အချင်းကြာကြီးဆွေးနွေးခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာ AA ပြောခွင့်ရခိုင်ဒုခကပြောဆိုခဲ့ပါတယ်
။ရပိုင်အဖွဲ့တွေမဟင်းအောင်လေးတော့ကျွန်တော်တို့တွေလွန်ခဲ့တဲ့2009ကပဲ2015ဒီဇင်ဘာ30 training ထိကျွန်တော်တို့ဟိုအမျိုးမျိုးစီရုံးပြီးကစုစည်းဖို့ closer ခတ်ဆိုဒီဟင်းပါဆိုကြညီရအောင်ကျွန်တော်တို့ closer ခတ်ပါတယ်။တော်တော်လေးတော့ရပိုင်ရှင်မှာတော့ဆူစီလိုမရခပါအကောင်လာတို့ကကျွန်တော်တို့ရဲ့ main share price ဆိုင်ဤဒီအချိုးဆက် price ဒီအပါမိတ်ဒီတခါအချိုးစီဝါဒီပုံမှာနောက်ကလိုက်ပြီးကေဒီကိစ္စဒီကိုမဆူစီနိုင်ခတ်တော့ဖိတ်ပါဆိုရန်တွင်းနဲ့ကျွန်တော်တို့ရဲ့လုံးစရာဒီကိုဟို celebrity ကေကျွန်တော်တို့လုပ်တယ်ထိုးပါတီဒေပါတီဆိုပြီးကေပါတီဒီမျက်နှာကိုပြင်းနေဆိုတဲ့ကျွန်တော်တို့ရဲ့ပြည်သူအရေးပေါ်ရာကျွန်တော်တို့မျက်နှာမူရဖို့ပေတို့အကျိုးကိုရာကျွန်တော်တို့ဥတိုင်းပါဆန်ပြီးကေလုံးစရာဟင်းတော်ဒီကိုလောရာဖို့ဆိုပြီးကေကျွန်တော်တို့ဆက်လုပ်လာပါတယ
်အဲ့ဒီလိုအဖွဲတွေမရှိအောင်ကျွန်တော်တို့ပြီးခဲ့တဲ့2009ခုနှစ်ကနေ2015ဒီဇင်ဘာ31ရက်နေ့အထိအမျိုးမျိုးစီယုံပြီးတော့စုစည်းခဲ့တာတွေရှိပါတယ်ဒါပေမဲ့စုစည်းလို့မရခဲ့ပါဘူးအကြောင်းကတော့ငြိမ်းချမ်းရင်းဖြစ်စဉ်အကျိုးဆက်ဖြစ်တဲ့ပါမစ်တွေတခြားအကျိုးစီးပွားတွေပေါ်မှာနောက်ကလိုက်ပြီးတော့ဒီကိစ္စတွေကိုမစုစည်းနိုင်ခဲ့တာလည်းဖြစ်ပါတယ်လို့ခိုင်တုခကပြောပါတယ်ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ဟာစစ်ကောင်စီနဲ့ပူးပေါင်းပြီးရခိုင်လက်နက်ကိုင် AA တပ်ဖွဲ့ဝင်တွေကိုဖမ်းဆီးတာတည်င်းပေးတာတွေနဲ့ AA ရဲ့တရားဥပဒေစိုးမိုးရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုဝင်ရောက်နှောက်ယှက်နေတာတွေလည်းရှိနေတယ်လို့လည်း AA ဘက်ကစွပ်စွဲပြောဆိုထားတာတွေလည်းရှိပါတယ်အခုလိုရခိုင်တပ်ဖွဲ့အချင်းချင်းတင်းမာနေတဲ့အချိန်မျိုးမှာပဋိပက္ခကိုပို့ပြီးတော့ဥတီသွားနိုင်တာကြောင့်တွေးဆုံဆွေးနွေးရေးလမ်းကြောင်းကိုဆက်ပြီးတော့သွားတင်တယ်လို့လည်းရခိုင်အရေးကျွမ်းကျင်သူကိုထွန်းကြီးကသုံးသပ်ပါတယ
် AA ဘက်ကပြောနေတဲ့ဒီလက်လက်ကံတပွေးစီအပွေးစီတစ်ခုတည်းတာရှိရမယ်ဆိုရဲမူကတော့ဒါတကဘာလုံးမှာနိုင်ငံတစ်ခုတည်ဆောင်ရင်လက်လက်ကံအပွေးစီတစ်ခုတည်းပဲရှိရမယ်ဆိုရဲမူနဲ့ပဲသွားနေတယ်ပေါ့လေမြန်မာနိုင်ငံမှာလည်းဒီတန်ပဲဒီနိုင်ငံဒီမြန်မာစစ်တပ်ကဆိုလို့ရှိရင်ဒီတန်ပဲခိုင်နေတယ်ပေါ့နော်ဆိုတော့ဒါကပဋိပက္ခကိုဥတီတယ်လို့တော့ပြောလို့ရတယ်ဒါပေမဲ့အဲဒီအနေနဲ့ဖြစ်ဖြစ်အနေနဲ့ဖြစ်ဖြစ်
ဒီပြဿနာဆွေးနွေးရေးလမ်းကြောင်းကိုတော့ဆက်ပြီးတော့သွားဖို့လိုရယ်လက်ရှိရခိုင်ပြည်နယ်မှာအေအဖွဲ့အနေနဲ့စစ်ကောင်စီကြားနေတိုင်းနှိပါထိတွေ့တိုက်ပွဲဖြစ်ပွားနေရတယ်ရှိတယ်လို့ရခိုင်ပြည်လူမျိုးရေးပါတီALP နဲ့လည်းအေအဖွဲ့ကြားတင်းမှမှုတွေရှိနေပါတယ်
ဒီလအတွင်းမှာပဲALP ပါတီဘက်ကဒုတိယဗိုလ်မှူးကြီးခိုင်ပေါ်လင်းနဲ့ALP တပ်မိသားစုဝင်ကြောင်းသားတူကိုလည်းအေအေဘက်ကဖမ်းဆီးခဲ့တယ်လို့ဒါအပြင်ALP ပါတီဘက်ကလည်းအေအေနဲ့ဆက်ဆက်သူတွေကိုဖမ်းဆီးထားတာတွေလည်းရှိနေတာပါရခိုင်လက်နက်ကိုင်ဖွဲ့တွေရဲ့အခြေအနေကိုစံကြောပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတဘုတ်ကိုတင်ပြပေးကြပါမယ ွဲကိုအဆုံးသတ်လိုက်တဲ့အတွက်အမေရိကန်တို့ရဲ့မဟာဗျူဟာအရာပုံမှုပြီးတော့အကောင်ခိုင်မာစေတယ်လို့ပြောဆိုကြပါတယ်။သိပ်မကြသေးခင်တုန်းကလေကြောင်းတိုက်ခိုက်မှုအတွင်မှာအယ်ခိုင်ဒါကောင်ဆောင်အမယ်အယ်ဇဝါဟာရီကိုတုတ်တင်နိုင်ခဲ့တာကိုထောက်ပြပြီးတော့ဒါဟာအမေရိကန်တို့အနေနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးလုပ်ငန်းတွေအများကြီးရှေ့တိုးပြီးဆောင်ရွက်နိုင်တာကိုပြတာလို့လည်းပြောဆိုပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း20ကျော်အာဖဂန်စစ်ပွဲနဲ့အာဖဂန်ကနေတပ်ပွဲတွေဒီပြန်ပြီးတော့ရုပ်သိမ်းမှုအတွေ့အကြုံတွေကိုအစိုးရကထိထိရောက်ရောက်အတုံးချမဆောင်ရွက်နိုင်သေးဘူးဆိုပြီးစိတ်ပြက်လက်ပြက်ဝေဖန်သူတွေလည်းရှိပါတယ်။အင်ဖြူရောဆိုင်ယာ VOA သတင်းတောက်ပစီဝီဒါကူဆာဝါရာပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံတွေကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာတဲ့အချိန်ကပူးလီစိတ်ထဲလူတွေလုံရင်ဝင်ရောက်လာတာ။နိုင်ငံတွေကနေမရရတဲ့နည်းနဲ့ထွက်ခွာဖို့အတွက်တချို့ကလေရင်ပြေးလမ်းပေါ်မှာသွားနေတဲ့လေရင်ပေါ်အထိတက်ဖို့ကြိုးစားရင်းအသက်ဆုံးရှုံးခဲ့ရတာတွေအမေရိကန်တပ်ဖွဲ့ဝင်73ယောက်အပါအဝင်လူပေါင်း180သေဆုံးခဲ့ရတဲ့အထေကံဗိုလ်ခွဲတိုက်ခိုက်ခံရမှုနောက်အမေရိကန်စစ်သုံးပစ္စည်းကရိယာတွေတာလီဘန်တွေလက်ထဲရောက်သွားတဲ့ပုံရိပ်တွေကတနည်းနည်းပါကြာလာတဲ့အထိလူတွေရဲ့အာရုံတွေဆွဲချနေတုန်းပါပဲဒီဖြစ်တွေနဲ့ပတ်သက်လို့ပြန်လည်သုံးသပ်တာတွေလုပ်နေပါတယ်လို့အင်ဂျီယိုပြောခွင့်ရကမင်းရှင်ပြဲကပြောပါတယ်
Departments and agencies have begun their independent after
Afghan ga ni American တပ်ဖွဲ့တွေစုခွာမှုအပြီးမှာပဲအဲ့ဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့ပြန်လည်သုံးသပ်မှုတွေကိုအစိုးရဌာနတွေနဲ့ agency တွေကစလုပ်ခဲ့ပါတယ
်လူတွေသိဆုံးတဲ့အထိဖေဖော်ဝါရီစုခွာခဲ့ရတဲ့ခြေနေတွေကိုပြန်လည်သုံးသပ်တဲ့ဌာနတွေထဲမှာနိုင်ငံခြားရေးနဲ့ကာကွယ်ရေးဌာနတွေပါဝင်ပါတယ်ဒီသုံးသပ်ချက်အစဉ်ခံစားဘယ်တော့ထုတ်ပြန်မလဲတချို့အရာတွေကိုလွှတ်ဝတ်အနေနဲ့ထားမလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးအမေရိကန်ဆွေရရရှိပြီကတော့အာဖဂန်မှာကြာဆုံးခဲ့ရတဲ့သူတွေရဲ့အသက်ပေးဆွန့်လွတ်အနေနာခံမှုတွေကိုဂုဏ်ပြုရင်းလူသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့တာအာဖဂန်ကတပ်ဖွဲ့တွေဆုတ်ခွာပြီးတဲ့နောက်မဟာဗျူဟာရပုံမှုခိုင်မာအားကောင်းလာတဲ့အခြေအနေတွေကိုဒီနှစ်ပတ်လည်လေးမှာအဓိကအာရုံစိုက်သွားမယ်လို့ပြောပါတယ်ဒီလအစောပိုင်းမှာပဲအယ်ခိုင်ဒါကောင်ဆောင်အိုင်မန်အယ်ဆာဝါဟီရီကိုသမ္မတဂျိုးဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ့လေကြောင်းကနေဒရုန်းနဲ့တိုက်ခိုက်တုတ်တင်နိုင်ခဲ့ပါတယ်အဲဇာဝါဟီရီသိဆုံးမှုကအမေရိကန်ရဲ့ကမ္ဘာတဝန်အကြမ်းဖက်ဝါဒတိုက်ဖျက်ရေးပုံမှုအားကောင်းလာတဲ့သက်တေတစ်ခုဖြစ်ခဲ့ပါတယ
် Strike on Zawahiri will enable the administration to
ဇာဝါဟီရီကိုတုတ်တင်နိုင်ခဲ့တာအာဖဂန်စစ်ပွဲဆုံးသက်မှုနှစ်ပတ်လည်ချိန်မှာအစိုးရအနေနဲ့စစ်ပွဲကြီးဆုံးသက်ပြီးတော့တပ်ဖွဲ့တွေအိမ်ပြန်လာနိုင်အောင်လူတွေထိခိုက်နာကျင်မှုတွေစစ်မကြုံရအောင်လွတ်ဆောင်နိုင်ခဲ့တဲ့ဆိုတာမျိုးပြောနိုင်တဲ့တစ်ချိန်ထဲမှာအမေရိကန်ပြည်သူတွေကိုအကြမ်းဖက်ချင်းချောက်မှုတွေကနေကာကွယ်ဖို့လုံဆောင်နိုင်နာမန္တမဆက်လုပ်နေတဲ့ဆိုတာကိုပါပြနိုင်ခဲ့ပါတယ
်။ဒါပေမဲ့ဝေဖန်သူတချို့ကတော့အမေရိကန်တပ်ဖွဲ့အင်အား2400ကျော်တည်ဆုံခဲ့ရပြီးပြည်သူတွေရဲ့အခွန်ဘဏ္ဍာငွေတွေနဲ့နေ့စဉ်ဒေါ်လာတန်း300ကိုနှစ်ပေါင်း20ကျားသုံးခဲ့တာတွေကနေသင်ငန်းစာယူပြီးပြုပြင်ပြောင်းလဲအောင်တော့မလုပ်နိုင်သေးဘူးလို့ဝေဖန်ကြပါတယ်
။ So there's a bipartisan failure here which means
ဒီကိစ္စမှာပါတီကြီးနှစ်ခုစလုံးပြက်ကွက်ပါတယ်။ဒီဖြစ်ရပ်ကိုသင်ငန်းစာယူပြီးဘလို့လုံဆောင်သွားမယ်ဆိုတာမျိုးဘယ်ဘက်ကမှထိထိရောက်ရောက်မပြနိုင်သေးပါဘူးဒီစစ်ပွဲဟာကျွန်တော်တို့ရှုံးခဲ့တဲ့စစ်ပွဲပါပါတီနှစ်ရက်လုံးကိုစိုးစိုးရွားရွားထိခိုက်နာကျင်စေတဲ့ဖြစ်ရပ်ပါဆိုတော့ဒီဖြစ်ရပ်မှာတိုက်ရိုက်ပါဝင်ပတ်သက်ခဲ့သူတွေကိုယာရုတာဝန်တွေကနေဖယ်ရှားပြီးဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုထိထိရောက်ရောက်ပြန်လည်သုံးသပ်နိုင်ဖို့လိုပါတယ်အချိန်တစ်ခုတော့ဖြတ်ရပါအောင်မယ
်ဒီတော့တွင်မိသားစုတွေတကွဲတပြားဖြစ်ပြီးစီရင်နွယ်ပါမှုတံကိုခံနေကြတဲ့အာဖဂန်ပြည်သူတွေရဲ့ကံကြမ္မာကိုလစ်လူရှုမထားကြဘူးအကူအညီပေးရေးအဖွဲ့တွေကတိုက်တွန်းပြောနေကြပါတယ်အာဖဂန်ဒုက္ခသည်တောင်းနေချီအမေရိကန်ပြည်ထောင်စုမှာခြေချနေထိုင်ခွင့်စီစဉ်ဆောင်ရွက်နေတာတွေကိုလည်းပိုးပြီးအချိန်မြင့်လှုပ်ဆောင်ပေးဖို့ဒုက္ခသည်အကူအညီစောင့်ရှောက်ရေးအဖွဲ့တွေကအစိုးရကိုတိုက်တွန်းပြောဆိုနေကြပါတယ်ရှင
် VOA American တိုင်းရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်း ကြည့်ရှုနာစင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ12ရက်တောက်ကြညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာပါ။မြန်မာပြည်တွင်းမှာပြည်ပခန့်ဖြစ်ပွားနေတဲ့ဒေသတွေမှာလူမှုရေးအကူအညီတွေပေးနိုင်မှု WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောဒေသခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်လို့ WLB မူဝါဒရေးရာဦးဆောင်အဖွဲ့ကပြောပါတယ်ပြိပခါတွေအတွင်းမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အကြက်တဲစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကနေအာရုံစိုက်လာအောင်တွန်းအားပေးနေတယ်လို့အမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုမှတ်တမ်းတွေပြုစုထားပြီးတော့ကျူးလွန်တဲ့သူတွေကိုထိရောက်စွာအရေးယူနိုင်မှုလဲနိုင်ငံတကာဥပဒေပညာရှင်တွေနဲ့တိုင်ပင်နေပါတယ်လို့ WMB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့မတ်ဇူးဗရုံမာကပြောပါတယ် VOA မြန်မာပိုင်းကဒေါခင်ဆိုးဝင်းကမတ်ဇူးဗရုံမာကိုတွေ့ဆုံမေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါရှင
်မင်္ဂလာပ
ါမဆူပဒုံမှာပေါ့နော်ဒီ WLB လို့ခေါ်တဲ့မြို့သမီးများအဖွဲ့ချုပ်ဟိုမြန်မာနိုင်ငံရဲ့ကိုစားပေါ့နော်မူဝါဒရေးရာဥဆောင်အဖွဲ့ဝင်တယောက်အနေနဲ့ဟိုသိထားတာလေးမေးပါရစေဘာလို့လဲဆိုတော့မြန်မာနိုင်ငံမှာအခုလောလောဆယ်ဖြစ်နေတဲ့အကျက်အတဲတွေပြည်ဖက်ကတွေဒီစစ်ပေးဆောင်ဒုက္ခတွေအဲ့ဒီအကျဲတွေမှာမြန်မာအမျိုးသမီးတွေကိုတိုင်းရင်သူတိုင်းရင်သားတိုင်းရင်သူအမျိုးသမီးတွေကသူတို့တွေရဲ့ရင်ဆိုင်နေရတဲ့လောလောဆယ်အကျက်အတဲပေါ့နော်အဲ့ဒီအကျက်အတဲပေါ့နော်အထိုက်အလျောက်ပြေပြောက်သွားအောင်ပေါ့နော်ဟိုဘလူများအကြံပေးခြင်းပါလဲရှင
်ဟုတ်ပထမဦးဆုံးအနေနဲ့ပေါ့နော်ခုလိုမျိုး VOE ရဲ့ဒီ interview အစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်လို့ကျမတို့မြန်မာအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့သူကဟိုအမျိုးသမီးနိုင်ငံကြီးအဖွဲ့အစည်းဖြစ်တယ်လို့ကျမတို့တရားဝင်ကြေညာပြီးသားဖြစ်တယ်။တပြိုင်နက်တည်းဟို WMB အနေနဲ့ဆိုလို့ရှိရင်ပေါ့နော်တော်လန်ရေးတိုင်းရင်းသားတန်တူညီများရေးသူတို့ဖြစ်ကြားမတန်တူညီများမှုရဖို့အတွက်ဟိုလုပ်ခဲ့တာနှစ်ပေါင်းဒီတော်လန်ရေးတိုက်ပွဲဝင်ခဲ့တာနှစ်ပေါင်း20ကျော်ခဲ့ပြီဖြစ်တယ်ပေါ့နော်။အဲ့လိုပဲဒီຫນွေဦးတော်လန်ရေးရောက်တဲ့ခါမှာအဖွဲ့ချုပ်အနေနဲ့ကတော့ဒီမြန်မာပြည်မှာရင်ဆိုင်နေရတဲ့ဟိုရည်သူလူထုတွေရဲ့ဒီအကြက်တဲ့အထူးသဖြင့်ဒီအမျိုးသမီးတွေရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုအထိုက်အလျောက်ဖြေရှင်းနိုင်ဖို့အတွက်နဲ့နောက်ပြီးလို့ရှိရင်ဒီအမျိုးသမီးတွေရဲ့အတန်ကိုပေါ်လွှင်အောင်ဒီနိုင်ငံရေး platform မှာရောက်လာအောင်ပေါ့နော်ညီမျိုးစုံနဲ့တော်လန်တိုက်ပွဲဝင်နေတဲ့ဖွဲ့စည်းတစ်ခုဖြစ်ပါတယ်ပေါ့ဆိုတော့ကျမတို့ဒီအမျိုးသမီးတွေရဲ့အတန်လေးနောက်ပြီးပြည်သူလူထုတကယ်အခုလက်ရှိနိုင်ငံရေးခင်းကျင်းမှာရင်ဆိုင်နေရတဲ့ကိစ္စတွေတော့ကျမတို့နိုင်ငံကinternational community ကိုလည်းကျမတို့စီအောင်လှုပ်ဆော်တဲ့ပုံစံမျိုးစုံနဲ့စီအောင်လှုပ်ဆော်တဲ့ပုံစံတွေလုပ်တယ်။တပြန်နဲ့တည်းဒီမျိုးဦးတော်လန်ရေးမှာပေါ့နော်။ဟိုကျမတို့ပါဝင်ပြီးတော့ဒီပြည်သူလူထုတွေရဲ့အတန်တွေဖော်ထုတ်တဲ့ပုံစံမျိုးတွေလည်းမျိုးစုံနဲ့အကောင့်ထယ်ဖို့ဆောင်ရွက်နေရရောရှိပါတယ်ပေါ့။ဟု
တ်ကဲ့ပါ။အခုကလောလောဆယ်ဒီဒုက္ခတွေတွေစစ်ပေးဆောင်ဒုက္ခတွေတွေလိုအပ်နေတာလူမှုရေးအကူအညီလိုအပ်နေတာပေါ့နော်။ကျွတ်ကျမရေးအကူအညီလည်းအများလိုအပ်နေကြတယ်ပေါ့။အဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းဒါတွေကိုကူညီနိုင်အောင်သူတို့မျိုးစုံနဲ့ကြိုးစားနေကြတယ်။ဒါပေမဲ့အဲ့ဒီနေရာကိုဒုက္ခတွေတွေစီကိုထိထိရောက်ရောက်သွားနိုင်မှုကြတော့ဟိုဂျာကန်အဖွဲ့အစည်းကလည်းမရှိဘူးပေါ့နော်။အဲ့တော့ဟိုဒီအခုအာဆီယံဆိုတော့အာဆီယံကလည်းသူတို့ရဲ့မူငါချက်ထဲမှာဘုံသဘောတူညီချက်ငါးချက်ထဲမှာပေါ့နော်ဒီလူမျိုးရေးစာနာမှုအကူအညီတွေပေးဖို့ဆိုတာပါပါတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုရောရှိလားဥပမာဆိုရင်အာဆီယံအထူးကိုယ်စားလှယ်က stakeholder ပေါ့နော်တွေ့ဆုံသင့်တဲ့ပါဝင်သင့်ပါဝင်တိုက်တဲ့လူတွေအားလုံးနဲ့တွေ့ဆုံမယ်ဆိုတဲ့နေရာမှာမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းဒီအဖွဲ့အစည်းတွေထဲမှာတခုပါဝင်သင့်တယ်လို့ထင်တယ်လေအဲ့တော့သူတို့အနေနဲ့တမီးတို့ရှိကို reach out လုပ်လားထိရရောက်လာပြီးတော့ဆက်သွယ်တာတွေပါရှိပါလား
မျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ကတော့ဒီ humanitarian aid ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်တောက်လျှောက်ဒီ regional level မှာရောပြီးလို့ရှိရင် international level မှာရောကကျမတို့အနေနဲ့ဒီနေမြေထဲမှာရှိနေတဲ့ CSO အဖွဲ့အစည်းတွေတကယ်မြေပြင်မှာအလုပ်လုပ်နေတဲ့အစုအဖွဲ့တွေနဲ့ဒါရိုက်လုပ်ငန်းဆောင်ရွက်ဖို့အတွက်ကိုအမြဲတမ်းဟို ဟိုတွန်းအားပေးတာမျိုးတွေထောက်ပြပြောဆိုတာမျိုးတွေအများနဲ့အတန်တန်ထွက်တာထွက်ပေးတာမျိုးတွေရှိခဲ့တယ်ပေါ့နော်တပြိုင်နက်တည်းဟို WMB ကိုလင်ပင်ပေါ့နော် WMB ရဲ့အဖွဲ့ဝင်ဖွဲ့စည်းတွေအမျိုးသမီးဖွဲ့ဝင်ဖွဲ့စည်းတွေကကျမတို့12ဖွဲ့ရှိတယ်ပေါ့ဒီ12ဖွဲ့ကနေပြီးတော့လေဒီပြည်နဲ့အတိုင်းဒေသအသီးသီးမှာကျမတို့အခြေပြုတဲ့ဒေသတွေမှာလေဒီ humanitarian ကိစ္စတွေကိုတဆိုင်မမဆောင်ရွက်နေတာဖြစ်တယ်ပေါ့ဆိုတော့လို့ပဲဒီဂျာခန့်အဖွဲ့စည်းကမရှိဘူးဆိုတာမဟုတ်ပေါ့နော်တကယ်တမ်းဆိုရင်နေမြေမှာအလုပ်လုပ်ဆောင်ရွက်နေတဲ့လူငယ်ဖွဲ့စည်းတွေအမျိုးသမီးဖွဲ့စည်းတွေနဲ့ဒီ humanitarian ကိုတဆိုင်မမနေပြမှာဟိုလူထုတွေရဲ့ဒီစာဝတ်နေရေးကိစ္စတွေနဲ့အခြေခံကျန်းမာရေးကိစ္စတွေဖြည့်ရှင်းနေတဲ့ဖွဲ့စည်းတွေအများကြီးရှိပါတယ်ပေါ့လေဆိုတော့ WMB ကိုနိုင်ပင်လင်ပေါ့နော်စပြီးတော့ဒီစစ်ပေးဆောင်ဒုက္ခသည်တွေများလာတာဟိုဒီဒါစစ်ပေးဆောင်ဒုက္ခသည်တွေပို့ပို့ပြီးတနေ့အနေတတူကများလာတဲ့အရေးအတွက်တွေကိုဒီအခြေခံစားတောက်ကုန်နဲ့စေဝါပစ္စည်းတွေလုံလောက်ဖို့အထူးသဖြင့်ဒီအမျိုးသမီးတွေလိုအပ်တဲ့အခြေခံအသုံးဆောင်ပစ္စည်းတွေရရှိဖို့အတွက်ကတဆိုင်မမတ်လောက်လာခဲ့တာပေါ့နော်ဆိုတော့WMB ကိုနိုင်ပင်လင်ပေါ့လေနော်အဖွဲ့ဝင်ဖွဲ့စည်းကနေတဆင်းမြေပြင်မှာအလုပ်လုပ်ဆောင်ရွက်နေတာရှိပါတယ်ပေါ့ဒါကြောင့်မလို့ဟိုကျမတို့တွေလုပ်နေတယ်ဆိုတာဒါပထမတစ်ချက်နည်းနည်းပြောချင်ပါတယ်ပေါ့နော်ပြီးတော့ဆိုတော့အဲ့ဒီမေးတဲ့မေးခွန်းပေါ့ဒီအာဆီယံအနေနဲ့ကတော့ WMB ကို stakeholder တစ်ဖွဲ့အနေနဲ့တွေ့ဆုံစကားပြောတာမျိုးတွေကံလန်းဆောင်ရွက်တာမျိုးတွေဒါမျိုးတွေကတော့လက်ရှိအခြေအနေတိတော့မရှိသေးဘူးပေါ့နော်ဒါပေမဲ့ WMB အနေနဲ့ကတော့ကိုယ့်ရဲ့regional level မှာရှိနေတဲ့ဒီ CSO အဖွဲ့အစည်းဒီ regional မှာရှိတဲ့ CSO အဖွဲ့အစည်းတွေကနေတဆင့် international အဖွဲ့အစည်းကနေတဆင့်ဒီ humanitarian ကိစ္စတော့တဆိုင်မမဆောင်ရွက်နေပါတယ်ပေါ့နော်လက်ရှိအခြေအနေတိ
ဟုတ်ကဲ့ပါဒီ WLB တို့ BWU တို့အကုန်လုံးပေါ့နော်အဲ့ဒီအဖွဲ့အစည်းတွေအားလုံးထဲမှာတိုင်းရင်းသူတွေလည်းအများကြီးပါပါတယ်ဆိုတော့အခုလက်ရှိဖြစ်နေတဲ့ဒေသတွေကလည်းပြည်ပြက်ကတွေဖြစ်နေတဲ့ဒေသတွေကလည်းတိုင်းရင်းသားနေမြေတွေမှာပဲဖြစ်နေတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အတိဆုံးပေါ့နော်ပို့ပြီးတော့ထဲထဲဝင်ဝင်အဲ့ဒီနေမြေရဲ့ပထဝီနေထားရရောနိုင်ငံရေးနေထားရရောစည်ရေးနေထားရရောဟိုပို့ပြီးတော့ထဲထဲဝင်ဝင်သိလိမ့်မယ်လို့ဟိုအတိအနေနဲ့ယူဆတယ်လေအဲကြောင့်မလို့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့အထီးတွေ့ဆက်ဆံတဲ့အခါမှာအဲ့လိုမျိုးပေါ့ဒီဒေတာတွေကိုထိထိရရအခုညီပေးနိုင်မှုအတွက်ကိုအကြံဉာဏ်နေပေးဖြစ်ပါလား
ဟုတ်ကဲ့ကျမတို့ဒီ advocacy လုပ်တဲ့ဟာနဲ့တပြိုင်advocacy အရှိမပြောသွားလို့ပေါ့နော်ကျမတို့ဒီစီယုံလှုပ်ဆောင်မှုတွေလုပ်တဲ့ကာဒီမှာဒီ international community နဲ့ကျမတို့ WMB မိတ်ဖွဲ့donor တွေပြီးလို့ရှင်တပြိုင်နက်တည်းကျမတို့မဟာမိတ်အဖွဲ့အစည်းတွေနဲ့တဆင်ပြီးလို့ရှင် WMB ရဲ့ member အဖွဲ့အစည်းပေါ့နော်အောက်ကနေတဆင်ကျမတို့ဒီ international community ကိုမျိုးစုံကျမတို့တိုက်တွန်းလို့ဆိုတာတွေလောက်တာရှိပါတယ်ဒီ humanitarian နဲ့ပတ်သက်လို့လည်းဟို WMB ကတဘောထားရည်တည်ချက်တွေလည်းရှိတယ်ပေါ့နော်အထူးသဖြင့်ဒီ border aid assistant တွေလုပ်ပေးဖို့ဆိုတဲ့ဟာမျိုးတွေပေါ့နော်အထူးသဖြင့်တိုင်းဒေသနေမြေတွေမှာကကျမတို့ຫນွေဥတော်လန်ရေးမှာတိုက်ပွဲဟိုပြည်ပခါတွေဖြစ်ပြီးတော့ဟိုကြုံရတာမျိုးမဟုတ်ပေါ့နော်တောက်လျှောက်နှစ်ပေါင်းညစွာကလေးကဒီတိုင်းဒေသတွေမှာဒီတိုင်းဒေသတွေရဲ့လိုအပ်ချက်တွေနောက်ပြီးလို့ရှင်ဒီဟိုနေတတူဝါစစ်ရဲ့ပြည်ပခါတွေပြီးလို့ရှင်နောက်တစ်ခုဒီတခြားသော side effect တွေပေါ့နော်ဒီစစ်ရဲ့side effect တွေကကြုံနေရတာဖြစ်တဲ့အခါကျတော့ဒီကိစ္စတွေလည်းအများနဲ့တဆိုင်မက်ပြောဆိုလှုပ်ဆောင်နေပါတယ်ပေါ့နော်လက်ရှိအခြေအနေထိဟုတ်ကဲ့
ဟုတ်ကဲ့ပါအခုလောလောဆယ်ဟိုသတင်းတွေထဲမှာအများနဲ့ဒီလိုကြားနေရတာဘာတွေဖြစ်နေလဲဆိုတော့ဟိုရွာတွေကိုဝင်နေစစ်ကြောင်းတွေထိုးတယ်ပေါ့နော်အဲ့ဒီမှာရွာတွေကိုမိရှို့တာရှိတယ်လို့မျိုးအမျိုးသမီးတွေကိုလည်းမျိုးမျိုးပေါ့ဟိုအဓမ္မကျင့်တာတွေဘာတွေပါအခုနောက်ပိုင်းသတင်းတွေကြားလာရတယ်နောက်ပြီးအဓမ္မကျင့်တာတွေမကဘူးလူသက်မှုတွေပါဖြစ်နေကျူးလွန်နေကြတာပေါ့နော်အဲ့လိုမျိုးဒီဖြစ်ခဲ့တဲ့အဖြစ်အပျက်တွေပေါ့နော်ဒီအမြတမ်းစိတ်မချမ်းသာစရာကောင်းတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့မှတ်တမ်းမှတ်ရထားဖို့ဟိုရှိပါလားအစီအစဉ်ရှိပါလား
ဟုတ်ကဲ့အစီအစဉ်ရှိပါတယ်ဟိုကျွန်မအရှိရပြောသွားတဲ့ humanitarian ကိစ္စနဲ့လည်းတဆက်သေးပေါ့နော်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ကတော့ဒီစစ်ပြိပခတော်အတွင်းမှာမျိုးသမီးတွေဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကျူးလွန်ခံရမှုကိစ္စတွေနဲ့တဆိုင်မမတ်အချက်လက်တွေကိုစုဆောင်တင်ဆက်ပြီးတော့ international community မှာအမြဲတမ်း advocacy လုပ်ဖို့အတွက်ဟိုဆောင်ရွက်နေတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အလျောက်ပေါ့နော်လက်ရှိအခြေအနေမှာလည်းကျမတို့မှတ်တမ်းမှတ်ရာတွေကိုတရားသိမ်းဆည်းထားတဲ့အချက်လက်တွေကောက်ယူတာဆောင်ရွက်တာတွေလည်းကျမတို့လုပ်ဆောင်နေပါတယ်ဆိုတော့ဒီအချက်လက်ကလည်းဟိုကျမတို့ WMB မှာလည်းကျမတို့မူရှိတာပေါ့နော်အမျိုးသမီးတွေအကြမ်းဖက်ခံရတဲ့ကိစ္စနဲ့ပတ်သက်ကျမတို့မှာ zero tolerance မူရှိပါတယ်ဆိုတော့ဒီမူအတိုင်းပဲကျမတို့စက်တီရက်တီပြီးတော့ဒီအမျိုးသမီးတွေအကြမ်းဖက်ခံရရင်အမြဲတမ်းထုတ်ဖို့ပြောဆိုတာမျိုးတွေကျမတို့ရက်တီတာတွေရှိတယ်တပြိုင်တည်းဒီအချက်လက်တွေကိုတဆိုင်မမတ်လည်းစုဆောင်းနေပါတယ်ပြီးလို့ရှင်ဒီဟာတွေကိုနဲ့ဒီစစ်ကျူးလွန်တဲ့လူတွေကိုပေါ့ကျမတို့ဟိုအပြစ်ပေးအရေးယူနိုင်အောင်လုပ်ဖို့အထိ WMB ကဟိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ဟုတ
်ကဲ့အခုလောလောဆယ်ပေါ့နော်အန်ဒီတို့တက်လျှောက်လုံးပေါ့နော်ကချင်မျိုးသမီးတွေပြုစုထားတဲ့ဟိုမှတ်တမ်းတွေရှိတယ်ရှမ်းဖွဲ့ကပြုစုထားတဲ့မှတ်တမ်းတွေရှိတယ်ကရင်မျိုးသမီးတွေပြုစုထားတဲ့မှတ်တမ်းတွေရှိတယ်အခုဆိုလို့ရှိရင်လည်းဟိုချင်းပြည်နယ်မှာလည်းရှိတယ်ဒီ အမျိုးမျိုးပေါ့ဒီလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကတော့တော်တော်လေးကိုကြည်ကြပြန့်ပြန့်ဒီတက်မတော်မြန်မာတက်မတော်လို့ခေါ်တဲ့ဒီစစ်တပ်ရဲ့ယဉ်ကျေးမှုတရက်လို့တော့လူတော်မှလူတွေကပြောလို့ရအလားအောင်ဖြစ်နေတာပေါ့နော်ဒီအမျိုးသမီးတွေကိုမတော်မတရားလုပ်တဲ့ကိစ္စပေါ့နော်အဲ့ဒါဒီကိုအန်တီလို့ဆိုလို့အခုဆိုလို့ရှိရင်နှစ်ပေါင်းဟို20ကျော်လာပြီပေါ့နော်အဲ့ဒီကာလမှာလာမှာသူတို့တွေပြစ်ဒဏ်ကင်းလို့ခွင့်ဆိုတဲ့ immunity ဆိုတဲ့ဟာ impunity ဆိုတဲ့ဟာသူတို့မှာရှိနေတယ်လေအဲ့တော့အဲ့ဒီပြစ်ဒဏ်တွေကိုတကယ်တရားဥပဒေအရတရားဥပဒေဘောင်တွေကနေအရေးယူနိုင်ဖို့အတွက်ကဒီနေ့အထိဘယ်သူမှကောင်းကောင်းမွန်မွန်လုပ်နိုင်တာမတွေ့ရသေးဘူးပေါ့နော်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်လို့ဥပဒေချောင်းရပေါ့ဟိုဘယ်လိုများဟိုစာတွန်းအားပေးဖို့ရှိပါလဲရှင
်ဒီစစ်တပ်ရဲ့ကျူးလွန်တဲ့စစ်တပ်ရဲ့ကျူးလွန်မှုတွေကိုကျမတို့တဆိုင်မမတ်ထောက်ပြပြောဆိုလာတဲ့ပြင်ကိုသူတို့အငြင်းအံပြစ်ဒဏ်ကင်းလွန်ခွင့်ရနေတဲ့ကိစ္စတွေကိုလည်းအန် impunity ဖြစ်ဖို့အတွက်ကျမတို့ဟို WMB အနေနဲ့တော့လှုပ်ဆောင်နေတယ်ပေါ့နော်ဆိုတော့ဟိုနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ဒီနိုင်ငံတကာ international law တွေနဲ့ဥပဒေတွေနဲ့နားလည်တဲ့လူတွေနဲ့ကျမတို့တိုင်ပင်ပြောဆိုလာတယ်ဒီလိုအဖွဲ့အစည်းတွေနဲ့ကျမတို့ဆောင်ရွက်ပြီးတော့ဒီဟာကိုဥပဒေလမ်းကြောင်းအရာပေါ့နော်ဟိုပြစ်ဒဏ်ဆွဲဆိုခွင့်ရအောင်ကျမတို့လှုပ်ဆောင်နေတဲ့ခါလှုပ်ဆောင်နေတာလဲဟို WMB အနေနဲ့ဆိုရင်ကြာနေပါပြီပေါ့နော်ဆိုတော့ဒီမှတ်တမ်းမဲ့ရာတွေလည်းအများကြီးရှိရပေါ့ဟုတ် WMB အနေနဲ့ကတော့ပေါ့နော်ဆိုတော့ဒီဥပဒေအကြောင်းအရာတွေဒီ international ဥပဒေနဲ့နားလည်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သူ့ကိုဟိုတရားဆွဲဆိုအပြည့်ပေးနိုင်အောင်တော့ဆောင်ရွက်နေတာတွေရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကျေးဇူးတင်ပါတယ်ရှင့်ဟုတ်ကဲ့
မြန်မာနိုင်ငံတွင်ပြိပခဖြစ်ပွားနေတဲ့ဒေသတွေမှာလူမှုရေးကူညီတွေပေးနိုင်မှု WLB အမျိုးသမီးများအဖွဲ့ချုပ်ကကြိုးပမ်းနေတဲ့အကြောင်း WMB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်မတ်ဇူးပရုံမာကိုဒေါက်ခင်ဆိုးဝင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တုတ္တဆုံလင်အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်မှာဖွင့်ထားတဲ့မြန်မာကုံစုံဆိုင်တဲ့အကြောင်းအပါအဝင်မြောက်ကြောက်ယောဂါကာကွယ်ဆေးထိုးသူတွေကာကွယ်ဆေးအလုံးလောက်ထုတ်လုပ်နိုင်မှုတိုက်တွန်းနှိုးဆော်နေတဲ့အကြောင်းကိုစူးစီးပြီးကိုအောင်ကတင်ဆက်ထားတာရှုစားနာဆင်ပါရှင်။
မြန်မာရွှေပြောင်းချေချသူကျွန်တော်မြန်မာနေထိုင်ကြတဲ့ Washington DC ဝင်းကျင်မှာမြန်မာကုံစုံဆိုင်နဲ့မြန်မာစားတောက်ဆိုင်တွေဖွင့်လှစ်ရောင်းချလာတာနှစ်တော်ကြာပါပြီ။အခုတခါ Washington DC မြောက်ဘက်မိုင်20လောက်သာဝေးတဲ့ Maryland ပြည်နယ် Rock Bay မြို့မှာမြန်မာကုံစုံဆိုင်တစ်ထပ်မံဖွင့်လှစ်ပါတယ
်။ဘဝကြီးပြန်ပြီးအခြေချဖို့လုပ်ငန်းမဖြစ်တော့တဲ့အချိန်မှာဒီမှာပဲကျွန်တော်တို့အခြေချရမယ့်အချိန်မှာအဲ့လိုငါတို့ grocery store လေးစားအောင်ဒီမှာပမာကြီးလည်းရှိရဲ community ကို support ပေးနိုင်အောင်လိုအပ်တဲ့ဗမာပစ္စည်းရဲ့အဆုံတင်နိုင်အောင်ဆိုပြီးအဲရနဲ့စာဖြတ်တာ
အထူးသဖြင့်ကိုဗစ်ကာလအတွင်းတူးချင်းအလိုက်မြန်မာပြည်ကနေပစ္စည်းတွေမှာယူဖို့အခက်အခဲရှိကြတာကြောင့်မြန်မာနိုင်ငံသားအများပြားနေထိုင်ရာ Rock Bay မှာစိုင်ဖွင့်ခဲ့တာလို့ဆိုရတယ်မြန်မာပြည်ကလာတဲ့အရှင်သစ်ထုတ်ပိုးပြီးသားအစားအစာတွေကိုအဓိကရောင်းချတာဖြစ်ပေမဲ့လည်းအခါအခွင့်တင့်တယ်လို့ဟင်းမျိုးစုံရိုးရာမုန့်စားတာတွေလည်းရောင်းချပေးရတယ
်ဗမာတွေကဒီအစားတောက်ကိုလည်းသူစားချင်တဲ့ဟာတွေလည်းမချက်တဲ့လူတွေများတယ်အသက်ကြီးတဲ့လူတွေမချက်တဲ့လူတွေများတယ်တချို့ကြတော့လေဒီရောက်ပြီးတော့မှအချိန်မရှိဘူးအချိန်မရှိတဲ့ဟာကိုဒါတစ်ဖက်တစ်လမ်းကနေကျမတို့ဒီဖြည့်စည်းတဲ့အနေနဲ့တရက်ကိုတော့ကျမတို့ကလှုပ်လိုက်တယ
်ဒီနေ့ကအတော့ဆုံရှိတယ်အဲနန်းကြီးတုတ်ရှိတယ်ပြီးတော့ဝတ်သားတုတ်ထိုးရှိတယ်ဒံပေါက်ရှိတယ်ပြီးလို့ရှင်ကြက်အသေးအမြင့်အဲပြီးလို့ရှင်ဝက်စဥ်ကြောကြက်ကြောအာဖာလူဒါပြီးတော့ဗမာမုတ်လေးတွေရှိပါတယ်တာကူပြင်းမုတ်ဖက်ထုတ်အာထိုးမိုဟာလဝါ
မြမအရသာစားတော့စုံလင်းစွာစားနိုင်ဖို့ရက်ရွာအတွင်းကအချက်ပြုတ်ကောင်းသူတွေကလည်းအစင်သစ်စားစရာတွေချက်ပြုတ်ပြီးတော့ဆိုင်မှာလာတင်ကြပါတယ
်ဒီဘက်ကကြောင့်တော့ဝတ်သားတို့ရောက်ပါရှင်ပြီးခဲ့တဲ့အပတ်ဒီအဲနှစ်ပတ်ရှိပြီပေါ့နော်ဆိုင်စားဖွင့်နေကျွန်မပတ်စင်တိုင်းရောက်ပါတယ်အဲတစ်ပတ်နဲ့တစ်ပတ်တော့တန်ဟင်းမျိုးပုံစံတွေကတော့မတူပါဘူးရှင်ဒီဘက်ကတော့ဝတ်သားတို့ကနောက်ဘက်တို့ကလည်းအခုအော်လာတင်ထားခဲ့ပါတယ်ရှင်နောက်ပတ်မှာကျမရောက်မဲ့ဟာကတော့ပဇွန်စီပြန်ရောက်မယ်အိတ်ချက်ပေါ့နော်မြန်မာကျမတို့မြန်မာလူမျိုးတွေစားတတ်တဲ့ပုံစံလေးတွေပေါ့
Rockville မြို့ကနေအပြင် Washington Metropolitan Area အတွင်းနေထိုင်သူတွေလည်းဈေးလာဝယ်ကြပါတယ်
ကျွန်တော်ကတော့ဒီနားမှာပဲနေရဆိုတော့ဒီဆိုင်လေးနဲ့လည်းအရင်မဝေးဘူးပေါ့နော်ဝေးတော့မြန်မာစားကလည်းရှင်းရှင်းပြောလို့ရှိရင်ဒီ DMV area မှာဆိုလို့ရှိရင်ရှာရတာအရင်ရှာရပေါ့နော်မရှိဘူးဆိုတော့ဒီလိုမျိုးစားတောက်ဆိုင်စားတောက်ဆိုင်ထဲ convenience store လေးလာဖွင့်ပေးရဆိုတော့တော်တော်အဆင်ပြေပါတယ်မြန်မာစားမငတ်တော့ဘူးဟုတ်ကဲ့ပေါ့
်
အခုကျွန်တော်အဆုံတော့ရဲ WhatsApp ဦးကျော်ရဲ့ Faluda ရဲ့လောက်ရပါဗျာဟုတ်ကဲ့ဟုတ
်အမေရိကကိုရောက်ခါစားမှာတော့အလုံးဘွားအစ်စ်ကနေပြန်ဆရတာပါရရအလုပ်ကိုဝင်လို့ရင်တဖြည်းဖြည်းချင်းနဲ့ကိုနဲ့အစဉ်အပြေဆုံးဖြစ်နိုင်မဲ့တမွေးဝမ်းကြောင်းပညာရက်ကိုရွေးချယ်ကြရပါတယ
်ကျွန်တော်ပထမဆုံးစလုပ်တာကတော့အလိုစားသောက်ဆိုင်ပါပဲစားသောက်ဆိုင်မှာဟိုသူများထိုင်းဆိုင်မှာပေါ့နော်ဒီဝီတန်ကထိုင်းရိုင်ယယ်ထိုင်းမှာကျွန်တော်စပြီးတော့ပကံစေးတဲ့အလုပ်ကနေစခဲ့ပါတယ်လုပ်ပြီးတော့အဲ့ရနေပြီးတော့ကိုကလုပ်တာကိုင်တာတော်တော့အလိုဟို line code ဖြစ်တယ်ဖြစ်ပြီးတော့အဲ့ရနေပြီးတော့တစင်းပြပြီးတော့ကျွန်တော် holiday inn မှာသွားပြီးတော့social shop တယ်နောက်အဲ့ရနေတစင်းအဲ country club မှာ executive social လုပ်တယ်ပြီးတော့ကျွန်တော် sunrise မှာနောက်ဆုံး chef လုပ်ခဲ့ပါတယ
်အော်အရင်တော့ကတော့ပေါ့နော်တူနာပြုဘေးဆောင်ကတူနာပြုဖြစ်ခဲ့တဲ့အတွက်ကြောင့်မလို့တူနာပြုပြန်ပြီးလုပ်ဖို့အစီအစဉ်တော့ရှိပါတယ်ဒါပေမဲ့အခြေအနေနဲ့ပေါ့နော်ပြန်ပြီးတော့မှရောက်လာတဲ့ချိန်မှာအာသူနဲ့သူ base ကအမျိုးသားရှိတော့အလောက်ကြီးအခက်ခဲတော့လူများကြီးလိုတော့မရှိဘူးအာသူလုတ်တဲ့အလုပ်မှာပဲကျွန်မ server ဆက်လုတ်တယ်ဆိုတော့အเจ้าကလည်းမတက်နိုင်ဘူးကိုဝင်ရတော့ကလေးရသွားတဲ့အတွက်ကြောင့်မလို့ပေါ့နော်အာအเจ้าကမဆက်တက်ဖြစ်ဘူးဒါပေမဲ့ကျွန်မအဲ့ sunrise senior living မှာပဲကျွန်မ mat technician လုပ်ပါတယ်အဲ့ဒီမှာ mat technician လုပ်ပြီးတော့ကျွန်မonline shopping လည်းလုပ်တယ် online shopping လုပ်ပြီးဗမာပြည်မှာပြန်ပြီးတော့မှအခြေချဖို့ပြန်ပြီးစဉ်းစားတာပေါ့နော်ပြန်ပြီးစဉ်းစားတဲ့အချိန်မှာအခြေအနေက covid ရဲ့အဲအနာသိမ်းမှုတွေရဲ့ဖြစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အဲ online shop ကလည်းတိတ်မဖြစ်တော့ဘူးမဖြစ်တဲ့အချိန်ကျတော့နောက်တစ်မျိုးပြန်စဉ်းစားရတာပေါ့နော
်ကုံစုံဆိုင်ဖွင့်ဖို့လာပေါင်းများစွာကြိုးစားခဲ့ရပြီးအခက်အခဲအများကြီးကြုံခဲ့ရတယ်လို့လည်းဆိုပါတယ
်ဒီဟာကြီးကနည်းမြမကျွမ်းကျင်တဲ့အလုပ်ကြီးပေါ့နော်ပထမအဦးဆုံးလုပ်တဲ့အလုပ်ဖြစ်တယ်ဆိုတော့ပထမအဦးဆုံးဆိုင်ခန်းငားကလေးကနေစပြီးတော့မှအကုန်လုံးကပေါ့နော်ဟိုမှန်းထားတယ်လို့ကိုမှန်းထားတာကိုတလားလို့မှန်းပေမဲ့လည်း3-4လကြာသွားတာပေါ့
အခုလိုအခက်အခဲတွေကြုံရပေမဲ့လည်းနောက်ဆုံးမှာတော့ကုံစုံဆိုင်ကိုစဖွင့်နိုင်ခဲ့ပါတယ်အခုနှစ်ရောင်းအားအခြေအနေကိုကြည့်ပြီးတော့နောက်မှစတော့ဆိုင်လည်းဖွင့်ဖို့ရည်ရွယ်ထားကြောင်းသူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာမြောက်ကျောက်ယောဂကူးစက်နေပြီးပြည်내၃ခုတက်မင်းမှာအရေးပေါ်အခြေအနေကြေညာထားပါတယ်အခုခါမှာတော့ဒီမြောက်ကျောက်ယောဂရန်ကနေကာကွယ်ဖို့မြို့ကြီးတွေကကာကွယ်ဆေးထိုးမဲ့နေရာတွေမှာလူတွေတန်းစီနေပါတယ်ဇက်ကာဘတ်ဆန်ဖရန်စစ္စကိုဆေးရုံကြီးမှာဆိုရင်လဲကူးစက်မှုအန္တရာယ်ပိုများတဲ့ကျန်းမာရေးဝန်ထမ်းတွေလိန်လုံသားတွေလိန်တူချစ်သူတွေကာကွယ်ဆေးထိုးဖို့ဆောင်ဆိုင်နေကြပါတယ
် Monkeypox the cases are been rising a lot
မြောက်ကျောက်ယောဂတော်တော်လေးကူးနေတာပါဆန်ဖရန်စစ္စကိုမှာဆိုရင်အရေးပေါ်အခြေအနေကြေညာထားတာကြောင့်ကာကွယ်ဆေးထိုးကျင်ခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကလာတော့ဒီနေ့မှထိုးပေးမယ်ပြောတာကြောင့်အခုလာပြီးဆေးထိုးတာပါအနည်းဆုံးတော့ကူးစက်မှုကိုကာကွယ်ပါလိမ့်မယ
်ဒီမြောက်ကျောက်ယောဂဟာလိန်တူချစ်သူမျိုးသားတွေအကြားကူးစက်မှုများပေမဲ့လည်းဘယ်သူမှဆိုကူးစက်ခံရနိုင်တာပါအမေရိကန်တနိုင်ငံလုံးမှာဆိုရင်လည်းယောဂကူးစက်ခံရသူပေါင်း 4,600 ထက်မနည်းရှိနေပါတယ
် I mean yeah I think the science shows that
ကာကွယ်ဆေးထိုးတာရင်ကူးစက်မခံရဘူးဆိုတော့ကိုလက်တွေ့မြင်နိုင်ပါတယ်ဒါကြောင့်ကျွန်တော်ထိုးတာပါယောဂလည်းမရကျင်ပါဘူးယောဂကူးစက်ခံရင်နာလဲနာတယ်လို့အမရွတ်တွေထင်ကြံခဲ့တယ်ဆိုတာတွေကြားနေရတော့ဆေးထိုးဖို့ပို့ပြီးတွန်းအားပေးတယ်လို့ဖြစ်နေပါတယ
်အမေရိကန်ပြည်ထောင်စုပြည်နယ်တိုင်းဒီဘက်မှာကူးစက်ခံရသူအနည်းဆုံး1000လောက်ရှိပေမဲ့နယူးယောက်အီလီနွိုက်ကယ်လီဖိုးနီးယားဂျော်ဂျီယာပြည်နယ်တွေမှာကူးစက်မှုကိုတွေ့ရတာပါအမေရိကန်ဆိုရကတော့ယောဂကူးစက်မှုတားဆီးဖို့ကာကွယ်ဆေးတွေဒေသအလိုက်ဝင်ကထားပေမဲ့လုံလုံလောက်လောက်မရဘူးဖြစ်နေပါတယ်
based on you know what
CDC ရညွန်ကြားချက်အရဆိုရင် San Francisco မှာဒူပေါင်း 3,000 ကျွဲ 4,000 လောက်မြောက်ကျောက်ယောဂကာကွယ်ဆေးထိုးဖို့လိုပါလိမ့်မယ်ဒါပေမဲ့လည်းကျွန်တော်တို့ရတဲ့ခွဲတန်းကသိပ်မများပါဘူးကုံသွားရင်တော့နောက်တစ်ခါခွဲတန်းထက်ရတဲ့အထိစီကံနေပိတ်ထားရမှာပါအ
ာဖရိကဒေသတချို့မှာသာမြောက်ကျောက်ယောဂဖြစ်ပွားလေရှိတာကိုတွေ့ရပေမဲ့ဒီနှစ်အတွင်းဒီယောဂဖြစ်ပွားလေမရှိတဲ့နိုင်ငံတွေမှာပါကူးစက်လာတာကိုတွေ့လာရတာပါဒါကြောင့်မြောက်ကျောက်ယောဂကူးစက်မှုဒါစီဖို့ကာဝယ်ဆေးလိုအပ်ချက်ကိုလွှတ်တော်အမတ်တွေကလည်းထောက်ပြနေပါတယ
် My message will be that it is crucial that we begin our own production
right now ဆက်ပြီးထုတ်လုပ်ဖို့တကယ်လိုအပ်နေပြီဆိုတာကိုပြောလိုပါတယ်အခုကကာဝယ်ဆေးကိုတင်သွင်းနေရတာပါတိတ်မကြခင်နယူးယောက်မှာရှိနေတုန်းကဆိုရင်တို့လိုအပ်တဲ့လောက်ဆေးရှိမနေပါဘူးအမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂစတင်ချိန်မှာပဲကျမ်းမာရေးပညာရှင်တွေအနေနဲ့ကာကွယ်ဆေးဘလောက်ရနိုင်မလဲဆိုတာကိုခန့်မှန်းပြီးကျမတို့ကိုအသိပေးဖို့အတော်ကိုခတ်နေပါတယ်
။မြောက်ကျောက်ယောဂဟာရေပြားချင်းထိတွေ့ရာကနေကူးစက်နိုင်တယ်လို့လိန်ဆက်ဆန္ဒနန်းနာယောဂပိုးရှိနေသူအနည်းအသက်ရှူမိတာ အိယာအဝိအထဲအတူသုံးမိရင်းကနေလဲကူးဆက်နိုင်ကြောင်းကျန်းမာရေးဌာနကပြောပါတယ်။ဒါကြောင့်ယောဂအန္တရာယ်ကာကွယ်ဖို့အတွက်ဆိုရင်လူအများကြားသွားလာရမှာကိုယ်ခန္ဓာကိုယ်ကိုဖုံးတဲ့အင်ဂျီလက်ရှိစတာမျိုးဝတ်ဖို့ဖျားတက်တာအရေးကြီးဘူးနဲ့တခြားအဖုပိန်စတဲ့လက္ခဏာတွေကိုသတိထားစောင့်ကြည့်ဖို့ကျန်းမာရေးအာဏာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်စီစဉ်မှာရှင်းဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့တန်ရှင်းစွမ်းရည်နဲ့ခင်မီနီးပညာတွေအတွက်မြေရှားတပ်ထုတွေထုတ်နေတဲ့မြမမြေရှားတပ်ထုတူဖို့ရေးလုပ်ငန်းမှာကြုံနေရတဲ့အန္တရာယ်တွေအကြောင်းဒီသတင်းပတ်ရဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာဒေါခင်မျိုးသက်စူးစီးတင်ပြပေးထားတာနားဆင်ပါရှင်။
ဒီတစ်ပတ်တော့တန်ရှင်းစွမ်းရည်နဲ့ခင်မီနည်းပညာတွေအတွက်မရှိမဖြစ်လိုအပ်တဲ့မြေရှားတပ်တုထုတ်နေတဲ့မြမမြေရှားတပ်တုတူဖော်ရေးလုပ်ငန်းမှာကျုံးနေရတဲ့အန္တရာယ်တွေအကြောင်းကိုပြောပြပေးပါမယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာရှိတဲ့စိမ့်လန်းနဲ့တောတောင်တွေကြမှာမကြခင်နှစ်တွေအတွင်းစိမ့်ပြာရောင်အစိတ်အသင့်ရေရင်ပေါင်း2,900ကျော်ကိုကောင်းကင်ဂျိုရုဓာတ်ပုံတွေမှာတွေ့လာရပြီးဒါဟာနေရာပေါင်း300ကျော်မှာရှိနေတာလို့ Global Witness လူခွင့်ရဖွဲ့ကြီးကဩဂုတ်လ9ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။အန္တရာယ်ကြီးတဲ့ဓာတုပစ္စည်းတွေတုံးပြီးမြေရှားတပ်တုတန့်စင်ထားတဲ့အတွက်ဒီရိုင်းတွေအစိတ်တက်နေတာဖြစ်ပါတယ်။တပ်တုတန့်စင်ရမှာတုံးတဲ့ဓာတုအစိတ်တွေကမြစ်လက်တက်တွေကနေတဆင့်မြစ်ချောင်းတွေနဲ့ပြန့်နှံ့ကုန်သလိုမြေစီးမြစ်နှစ်တွေကိုပါအစိတ်တက်နေတဲ့အတွက်ဒီမြေမှာတောရိုင်းတရစ်ဆန်တွေမနေတော့သလိုအိမ်မွေးနွားတွေသေဆုံးတာအယောင်ပြောင်းလာပြီဖြစ်တဲ့မြစ်ချောင်းတွေလည်းငားမရှိတော့တာနဲ့ဒေသခံတွေကအစိတ်အသင့်နဲ့အနေထားဖြစ်နေပြီလို့ AP ရဲ့ The Sacrifice Zone ကဘာကြီးကောင်းစားရေးအတွက်အဖြစ်ရှိခံနေရတဲ့အနစ်နာခံနေမြစုံစမ်းမှုစာရမ်းမှာဟောပြထားပါတယ်။ဟုတ်ပါတယ်။ဒီဒေသမှာမြေရှားတပ်တူလို့ခေါ်တဲ့ခင်မီကဘာကြီးအတွက်ကွန်ပျူတာကနေလျှက်စစ်ကားတွေပြန်ပြည့်မြဲဆွင့်လုပ်ငန်းတွေအတွက်ပါမရှိမဖြစ်လိုအပ်တဲ့ဒီတပ်တူတိုက်တွေရှိနေပေမဲ့ဒီအဖို့တန်တတ်တူထုတ်လုပ်မှုဟာမြမမျိုးကိုထိခိုက်စေသလိုမြမလူလူအတွက်လည်းအကျိုးမရှိဘူးလို့မြမမျိုးရှားတတ်တူကဘာကိုတင်ပို့နေတဲ့ကုမ္ပဏီ88ခုကိုရောမြမမျိုးမှာမျိုးရှားတတ်တူလာပြီးတူးနေတဲ့တရုတ်နိုင်ငံသားတွေနဲ့ကချင်ဒေသခံတွေကိုစုံစမ်းမေးမြန်းပြီးတင်ပြထားတာဖြစ်ပါတယ်။မြမနိုင်ငံကနေမျိုးရှားတတ်တူထုတ်လုပ်တင်ပို့မှုဟာ2015ကစပြီးအစတရားလောက်တိုးလာတယ်လို့ကုလသမဂ္ဂကုန်သွယ်ရေးအချက်အလက်တွေမှာဖော်ပြထားပြီးကမ္ဘာအများဆုံးမြေရှားတပ်တူတင်ပို့တဲ့တရုတ်ဟာမြန်မာရှိကထောက်ဝလိမ္မာလောက်ရနေတာဖြစ်ကြောင်းတရုတ်အကောက်ခွန်စီးရင်တွေမှာဖော်ပြထားတယ်လို့ဆိုပါတယ်။ Global Witness အဖွဲ့ရဲ့ငါးနှစ်တာစောင့်ကြည့်မှတ်တမ်းရလဲ2016တုန်းကကချင်ပြည်နယ်ထဲမြေရှားမိုင်းလက်တဆုပ်စာလောက်သာရှိနေရကနေအခုဆိုစင်ကာပူလောက်ကျယ်ဝန်းတဲ့မြေရှားတပ်တူလောက်ကပေါင်း2,900ကျော်တွေ့နေရတာဖြစ်ပြီးအခုအချိန်မှာမြန်မာဟာလျှက်စစ်ကားနဲ့လေယာဉ်လျှက်စစ်ထုတ်တာပိုင်ဆက်တွေလိုပြန်ပြည့်မြဲစွန့်ရွတ်တုံးတဲ့ပစ္စည်းတွေ smartphone နဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေအတွက်အရေးပါတဲ့လေးတဲ့မြေရှားတပ်တူထုတ်လို့ရကမ္ဘာအကြီးဆုံးအရင်းမြစ်ဖြစ်လာနေပြီလို့ဖော်ပြထားပါတယ်မြမမြောက်ပိုင်းကချင်ပြည်နယ်ပန်ဝါဒေသမှာအဖိုးတန်တဲ့လေးတဲ့မြေရှားတပ်တူတွေတွေ့ရတယ်လို့ဘူမိပညာရှင်ဦးဆောင်အောင်က VOA ကိုပြောပါတယ
်လွယ်ရအောင်မှာနေမျိုးခွက်ထားတယ်ပြီးလွယ်ရအောင်နဲ့ light လွယ်ရအောင်ဆိုရင်နေမျိုးခွက်ထားတယ်လေတဲ့မြေရှားနဲ့ပေါ်တဲ့မြေရှားပေါ့။ပံပေါ်မှာတွေ့တာ heavy layer အားတွေဖြစ်တယ်။ဒီ heavy layer အားတွေကပုံကြီးရဲ့တန်ဖိုးကြီးတယ်။ဈေးပိုရတော့။အဲတော့ပံပေါ်မှာထွက်တာဟို turbine နဲ့ dispersion ဖြစ်တယ်။ဒါ heavy layer အားတွေပဲ။ပံပေါ်မှာတွေ့တဲ့အမျိုးအစားကတော့ jet တိုက်လျင်လုံးတဲ့နေရာမှာတုံးတယ်။နောက်ပြီးရင်ဒီလေယာစစ်ကားတွေထုတ်တဲ့နေရာမှာတုံးတယ်။အဓိကတော့နောက်ပြီးလေအားလေယာစစ်လုံးရောက်မှလည်းတုံးတယ်။အမဟာသူကလေတဲ့မြေရှားဆိုတော့သူကတန်ဖိုးလေးကြည့်တယ
်ဒီမြေရှားတပ်တူတွေကိုပံဝါမှာဘလို့ပုံစံနဲ့ထုတ်နေကြတာပါလဲ
သူအားတလို့ဒရီဟိုးတွေစိုက်ကျင်းတွေတူဖို့မယ်တူဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေကွန်ကရစ်ကန်လိုမျိုးကိုကန်ဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကိုအလုံးပြင်ဆင်ပြီးမှတော့မှအမိုနီယံဆัลဖိတ်ကိုသူကဖိအားနဲ့ပန်းထည့်လိုက်တာအထက်ဒီတွင်းနေတယ်ပေါ့နော်ဒီအမိုနီယံဆัลဖိတ်တွေကဒီအထက်မှာရှိတဲ့ဟိုသတ္တုတွေကိုသွားပြီးသူကလီချင်လုပ်တယ်အစားပြီးရင်ပျော်ဝင်နေတယ်ပြီးရင်ဒီအငြင်းကြီးတွေသူကဟိုဖယ်ထုတ်ပြီးတယ်သ ဒီကနေ့ပြန်ဒီကမ်ပီတရဲ့စာပြီးရင်သူကသူအဆက်ဆက်နဲ့စောပိုင်းလှုပ်ရတဲ့ကံတွေတဲ့ကိုသူကသူသိဝင်ရတော့သိဝင်စီဝင်နေတဖြည်းဖြည်းနဲ့သစဉ်နဲ့မြေရှာပျော်ရည်တွေရရှိတာတော့အနောက်ဆုံးမှာကြာရင်တော့မြေရှာပြီးဝပျော်ရည်တွေဆဲရောက်လာတယ်အဲဒီပြီးဝပျော်ရည်တွေဆဲရောက်လာတဲ့အချိန်မှာရရတော့သူတို့ကနောက်ထပ်အမိုနီယံကာဘွန်နိတ်ဒါမှမဟုတ်အောက်ဆာလီအဆဲကိုတုံးပြီးရင်ဒီထဲကိုထဲပြီးရင်သူကမြေရှာဒီအရည်ရနေပြီးမြေရှာအခဲလေးတွေဟိုဖြစ်စေတယ်ဒီလွယ်ရအောင်ပစ်စပီတိတ်ဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအောက်ဆိုက်ကိုရရှိပြီဖြစ်တယ်ဒီနေ့ကဘလောက်တီရီကော်ဗာဖြစ်ဆိုတော့ over 90% ဒီရီကော်ဗာဖြစ်တယ်ကိုယ်ဆက်ရခိုင်တို့အကျော်တီသတ္တုဖိုင်းယူနိုင်တာပေါ့နော်ဒါကသူတို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့မြေရှာမိုင်းတွေကဒီမက်သားကိုပဲသုံးတယ်အဲ့ငယ်လို့ပြောတော့ inside to leaching method ပေါ့နော
်အခုလိုမြေရှာသတ္တုတန့်စင်မှုဟာတဘာဝဝန်းကျင်ကိုအတော်ပျက်စီးနေတာပါအရင်ကမြေရှာသတ္တုအဓိကထောက်တဲ့ American ကတဘာဝဝန်းကျင်ပျက်စီးတာကြောင့်ရောထောက်လုပ်စိတ်ကြီးတာကြောင့်မှာ1980မှာတရုတ်ပြည်ကနေတင်သွင်းဖို့လှုပ်လာတယ်လို့အဲ့ဒီအချိန်ကတရုတ်ခေါင်းဆောင်ကလည်းမြေရှာထုတ်ဖို့အားပေးတာကြောင့်တရုတ်ပြည်မှာတောင်းနဲ့ချီတဲ့တနိုင်တစ်ပိုင်းမြေရှာထုတ်လို့သူတွေပေါ်လာပါတယ်။ဝင်ငွေကောင်းတဲ့မြေရှာထုတ်လို့မှုကြောင့်တရုတ်ပြည်ရင်စိုက်ပျိုးမြေတွေကိုထိကိုက်လာတဲ့နောက်2021မှာတော့တေအစိုးရကတင်းကျပ်တဲ့စီးမြင်တွေကိုချက်မှတ်လာတဲ့အတွက်မြေရှာတူးဖော်မှုကျွမ်းကျင်တဲ့တရုတ်လူမျိုးတွေအင်းနီးချက်မြန်မာနိုင်ငံတဲတရားမဝင်လာရောက်တူးဖော်လာကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီလုပ်ငန်းကိုမြန်မာစစ်တပ်နဲ့ဆက်သွယ်ဆောင်ရွက်နေတဲ့ကချင်လက်နက်ကိုင်ကဦးစီးနေတဲ့အတွက်ဒေသခံတွေအကျိုးမြန်မခံစားရတယ်လို့အန်ဒီယာဘာဖြစ်စေတာကြောင့်ဒီတရားမဝင်မြေရှာတပ်တို့တူးဖော်တဲ့လုပ်ငန်းတွေကိုပိတ်သိမ်းဖို့လိုအပ်တယ်လို့အစိတ်သင့်တောင်တန်းအရှင်ခံစားထုတ်ပြန်တဲ့ Global Witness ရဲ့ CEO Mike Davis က VOA ကိုပြောပါတယ
် It needs to be shut down in Myanmar to make sure that these rare earths which
are going to be the new 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 new
new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new new အန်ဒီမသေးလာဘူးဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်နော
်။မြေရှားတတ္ထုတူဖော်မှုတွေရဲ့အနေအထားအကြောင်းဒေါခင်မျိုးသက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပဲတလှည့်ပြောပြပေးပါအောင်ရှင
်ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပင်းဆက်ရုံဇပိုရီရှားကိုရုရှားကနောက်ထပ်တိုက်ခိုက်နေပြီးဒီတိုက်ခိုက်မှုဟာယူကရိန်းတနိုင်ငံတည်းနဲ့မကပဲတကမ္ဘာလုံးနဲ့သက်ဆိုင်တယ်လို့တကမ္ဘာလုံးကိုပါချင်းချောက်နေတာဖြစ်တဲ့အတွက်ချက်ချင်းတုံ့ပြန်ဖို့လိုအပ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်။ဖလော်ရီဒါပြည်နယ်မှာရှိတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့နေအိမ်ကိုရှာဖွေရမှာပြည်ထောင်စုအထူးစုံစမ်းစစ်ဆေးဘျူရို FBI ကအသုံးပြုခဲ့တဲ့ဖက်ဒရယ်တရားရုံးရဲ့ရှာဖွေဝရမ်းအမိန့်ကိုအများသိအောင်အများဆုံးထုတ်ပြန်ပေးဖို့အတွက်သမ္မတဟောင်းဒေါ်နယ်ထရန့်ကကျက်သပရင်းနဲ့နှောင်းပိုင်းမှာပဲတောင်းဆိုလိုက်ပါတယ်။တရားရေးဝန်ကြီးဌာနကဖက်ဒရယ်တရားရုံးတစ်ခုကိုဝရမ်းထုတ်ပြန်ပေးဖို့အတွက်တင်ဝင်မြစ်တမ်းရပ်ခံခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြံမှာပဲထရမ့်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ American ပြည်တော်စု Ohio ပြည်နယ်ဆင်ဆင်နတီမြို့က Federal အစိုးရစုံစမ်းစစ်ဆေးဘျူရို FBI ရုံးဝင်းထဲကိုမနေ့ကဇွတ်တင်ဝင်ရောက်ဖို့ကြိုးစားတဲ့လက်နက်ကိုင်အမျိုးသားကို Ohio ပြည်နယ်ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးဖို့ကြိုးစားရင်နှစ်ဖက်အပြန်အလှန်ထိတိုက်တွေ့ပြီးတဲ့နောက်မှာရဲကပြစ်ခတ်ဖမ်းဆီးလိုက်တယ်လို့ကြေညာပါတယ်။တိဆုံသူကအသက်42နှစ်အရွယ်Ricky Schiffer ဖြစ်ပါတယ်။ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူကူဘိုတာမြန်မာနိုင်ငံမှာဆန္ဒပြပွဲသတင်းရုံရဲ့ဖမ်းခံခဲ့ရပြီးရက်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်အာဏာရပါတီဩဇာကြီးတဲ့အထက်လွှတ်တော်မှဝါတာနာဘေးဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ကြက်တပရင်းနေမှာတွေ့ဆုံခဲ့ပါတယ်။
တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းညုတ်ကိုဒေါခင်မြတ်တက်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ယင်ဂျင်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ John Dryden တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းပါပြီးလိုရာဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.